Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရက်2024ခုနှစ် November 22ရက်နေ့ကြာတာပရင်းနေ့ညပဲ Radio တန်လွင်စီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။တန်လွင်စီစဉ်တွေကိုလိုင်းနိုမီတာ19 25 32နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားတော်တာဆင်နိုင်တယ်လို့ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတိုက်ရိုက်ကြည့်ရှုနားတော်တာဆင်နိုင်ပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့ညပဲအတန်းနဲ့စီးစင်းတွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာထရမ့်အစိုးရတက်လာရင်ဒီပြည်ထောင်စုရှေ့နေချုပ်တာဝန်ပေးဖို့ရွေးချယ်ထားတဲ့ Matt Gaetz နဲ့ပတ်သက်လို့လွှတ်တော်တွေစုံစမ်းစစ်ဆေးထားတဲ့အစီရင်ခံစာထုတ်ပြန်ဖို့အရေးမှာသဘောတူညီမှုမရဘဲဖြစ်နေကြပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကိုတော့ဒီအပြည်ပြည်ဆိုင်ရာရာဇဝတ်တရားရုံး ICC ကဖန်ဝရထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာပဋိပက္ခတွေကြားကလေးငယ်တွေကိုကာကွယ်ဖို့အတွက်အရေးပေါ်လိုအပ်နေပြီလို့အဲ့ဒီဒေသတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ UNICEF အကြီးအကဲကပြောကြားလိုက်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါအခုလိုနောက်ဆုံးရသတင်းတွေပြီးမှာတော့သတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုံးလင်းမှုစီစဉ်ထားပါတယ်သတင်းပေးပို့ချက်တခုထဲမှာကြည့်ရှုနားတော်တာဆင်ရမှာဆိုလို့ရှိရင
်ဒေါ်မေတီကမနေ့ကနေညနေမှာသိမ်းယူရည်မနေ့ကမနေ့ဝင်တိုက်တာညနေပိုင်းရောက်သွားတော့ပေါ့လို့ဆိုမှာမျိုးဘော်ဒီကံရပ်သိမ်းဆုပ်လိုက်ပေါ့
ကချင်အထုဒေသတက်ကမ်ပိုက်တီကို KIA ကချင်လွတ်မြောက်ရေးတပ်မတော်ကသိမ်းပိုက်လဲပါတယ်ဒီသတင်းပေးပို့ချက်အပြည့်စုံကိုမကြာမီပဲတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ရခိုင်ပြည်ကအရက်ခတ်တပ်တော်ရဲ့တောင်ကုန်းတိုက်ပွဲအခြေအနေ PNL ဒေသကိုစစ်ကောင်စီနဲ့ PNO တပ်ဖွဲ့တွေထိုးစစ်ဆင်တိုက်ခိုက်နေပါတယ်ဒါအပြင်မန္တလေးဥပိုလ်ထောင်မှာထောင်တန်းနေရှိချခံထားရတဲ့နိုင်ငံရေးအကျဉ်းသားကိုအငယ်လေးခေါ်ကိုစိန်လင်းကွယ်လွန်သွားပါတယ်ဒီလိုမြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ပတ်စင်တင်ဆက်နေကြမြန်မာရေးသုံးသပ်ချက်ကျန်းမာရေးအစီအစဉ်တိုင်းရင်းသတင်းလောက်ဆက်တဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုမတ်ဆူမြတ်မုံနဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရတက်လာရင်ဒီပြည်ထောင်စုရှေ့နေချုပ်တာဝန်ပေးမယ်လို့ရွေးချယ်ထားတဲ့လွှတ်တော်အမတ်ဟောင်းMatt Gaetz နဲ့ပတ်သက်ပြီးတော့ဒီလွှတ်တော်တွင်မှာစုံစမ်းစစ်ဆေးထားတဲ့အစီရင်ခံစာထုတ်ပြန်နိုင်ဖို့အတွက်သဘောတူညီမှုမရနိုင်ပဲဖြစ်နေပါတယ်။အသက်မပြည့်သေးသူနဲ့လိမ်ဆက်ဆက်မှုဝိရဆေးသုံးဆွဲမှုစတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အောက်လွှတ်တော်ကျင့်ဝတ်ဆိုင်ရာကော်မတီကစုံစမ်းစစ်ဆေးထားတဲ့အစီရင်ခံစာထုတ်ပြန်တင်မတဲ့ဗုဒ္ဓဘာသာကော်မတီစည်းဝေးခဲ့ပေမဲ့လည်း Republican အမတ်တွေကန့်ကွက်ခဲ့တာကြောင့်ဘုံသဘောတူညီမှုမရခဲ့ဘူးလို့ Democrat အမတ်တွေကပြောပါတယ်။ Florida ပြည်နယ်အောက်လွှတ်တော်အမတ်တစ်ယောက်ဖြစ်တဲ့ Matt Gaetz ဟာအစီရင်ခံစာအဆုံးသတ်ခံနည်းမှာလွှတ်တော်တာဝန်ကနေနှုတ်ထွက်ခဲ့တာကြောင့်ဒီအစီရင်ခံစာကိုထုတ်ပြန်စရာအကြောင်းမရှိဘူးလို့ Republican အမတ်တွေဘက်ကပြောနေပါတယ်။Republican နဲ့ Democrat အမတ်တွေတဝက်စီပါတဲ့ကျင်းဝက်ဆိုင်ရာကော်မတီအစည်းအဝေးကိုတော့ဒီဇင်ဘာ5ရက်နေ့ကျရင်ထပ်လုပ်အောင်မှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသမ္မတရွေးကောက်ပွဲအနိုင်ရ Trump ကဒီအရေးပါတဲ့ယာရုတာဝန်နေရာတွေအတွက်ကိုဆက်လက်ရွေးချယ်နေတာမှာပထမအကြိမ်သမ္မတဖြစ်ခဲ့တော့ကပြည်ထောင်စုရှေ့နေချုပ်တာဝန်ယာယီယူခဲ့သူ Matt Whitaker ကို NATO စီးရေးဆိုင်ရာအဖွဲ့ရဲ့ American ဆိုင်ရာတမန်ကြီးခန့်အမယ်လို့ကြေညာပါတယ်။ Matt Whitaker ဟာဝါရင်ရှေ့နေတယောက်ဖြစ်ပေမဲ့လည်းနိုင်ငံသားရေးစည်းရေးမူဝါဒပိုင်းတွေမှာတော့အတွေ့အကြုံရှိသူမဟုတ်ပါဘူးရှင်။
Israel when you joke Israel Gawai when ji hong တို့ကိုအပြည်ပြည်ဆိုင်ရာယာဇဝတ်တရားရုံး ICC ကဖန်ဝရန်ထုတ်ပြန်လိုက်ပါတယ်2023ခုနှစ်အော်တိုဘာလ10ရက်နေ့ကနေ2024ခုနှစ်မေလ20ရက်နေ့အထိကျူးလွန်ခဲ့တဲ့စစ်ယာဇဝတ်မှုလူသားတို့ပေါ်ကျူးလွန်တဲ့ပြစ်မှုတွေကြောင့် Israel when ji joke Natanya u ဒါအပြင်ကာကွယ်ရေးဝန်ကြီး Yusuf Gelen တို့နှစ်ယောက်စလုံးကိုဖန်ဝရန်ထုတ်ပြန်လိုက်တာလို့ ICC ဖန်တရားရုံးရဲ့နိုဝင်ဘာလ22ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် ICC တရားရုံးကအတိတ်ပဲမရှိဖန်ဝရန်းနေထုတ်ပြန်နေပြီးတရားရုံးရဲ့တရားဝင်မှုမဲ့အောင်လုပ်နေတယ်လို့ Israel နိုင်ငံသားရဲ့ဝန်ကြီးဌာနကတော့တုံ့ပြန်ပါတယ်အော်တိုဘာလ2023ခုနှစ်အော်တိုဘာလက Israel နယ်မြေအပေါ် Hamas စစ်သွေးကြတဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟာကိုလက်တုံ့ပြန်တဲ့အနေနဲ့ Israel က Gaza ကမ်းရောင်ဒေသမှာစစ်ဆင်ခဲ့မှုအတွင်းကလေးငယ်အများအများအပါအဝင် Palestine ပြည်သူတွေတိမ်းနဲ့ချီတိုက်ဆုံးခဲ့ပြီးတိမ်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်Israel နဲ့ Lebanon အခြေစိုက် Hezbollah အဖွဲ့အစည်းအပြစ်ကရစဲရေးရရှိဖို့အတွက်တွန်းအားပေးနေခြင်းမှာပဲ American တန်တပန် Amos Hosting ဟာ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ဒီကနေ့သွားရောက်တွေ့ဆုံဖို့ရှိနေပါတယ် American တန်တပန် Hosting ဟာ Hezbollah အဖွဲ့အစည်းအတွက်ဂျောင်းဝင်ဆက်ဆက်ပေးနေတဲ့ Lebanon ပါလီမန်ဥက္ကဋ္ဌ Nabi Bari အပါအဝင် Lebanon တာဝန်ရှိသူတွေကိုဒီသတင်းပတ်အတွင်းမှာ တွေ့ဆုံအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးဒီဆွေးနွေးမှုတွေကနေတိုးတက်မှုတွေရှိတယ်လို့ပြောဆိုပါတယ်။ဒီချိန်ထဲမှာပဲအစ္စရေးတပ်ဖွဲ့တွေကတော့လေဗနွန်တောင်ပိုင်းမှာစစ်စင်ရေးတွေကိုဆက်လက်လှုပ်ဆောင်နေပြီးဟစ်ဘိုလာအဖွဲ့ကိုအစ္စရေးမြောက်ပိုင်းနဲ့ကပ်နေတဲ့လေဗနွန်တောင်ပိုင်းနယ်စပ်ကနေစုခွာသွားဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်နာတာညာဦးကပြောပါတယ်။တစ်ဆင့်တည်းမှာပဲဝါရှင်တန်ဒီစီမှာတော့အမေရိကန်ကနေအစ္စရေးကိုလက်နက်တင်ဖို့ရောင်းချတာတွေရပ်တန့်သွားအောင်ဥပဒေတင်သွင်းတာကိုအမေရိကန်အထက်လွှတ်တော်မှတ်တွေကပုံထူးနေတော့ကပယ်ချခဲ့ပါတယ်။
ရုရှားနဲ့ယူကရိန်းနိုင်ငံတွေကိုရုရှားတပ်တွေရှေ့တောင်ဝင်ရောက်လာမှာကိုတားဆီးနိုင်ဖို့အတွက်ကိုအမေရိကန်ကဒီမင်းမြုပ်မိုင်းတွေယူကရိန်းကိုပို့ပေးဖို့စီစဉ်နေတယ်လို့အမေရိကန်ကာကွယ်ဝင်ကြီးကပြောလိုက်ပါတယ်။ရုရှားတပ်တွေဘက်ကစစ်မြေပြင်မှာတိုက်ခိုက်ရေးပုံစံပြောင်းလဲလာတဲ့အတွက်အခုလိုမျိုးအမေရိကန်လုံမင်းမြုပ်မိုင်းတွေကိုယူကရိန်းကိုပေးပို့ဖို့လိုအပ်လာတာဖြစ်တယ်လို့ဒီလာအိုနိုင်ငံမှာဒီကာကွယ်ရေးဆိုင်ရာအာဆီယံစည်းဝေးတက်ရောက်နေတဲ့ကာကွယ်ရေးဝင်ကြီးလွိုက်အော့စတင်ကပြောကြားခဲ့ပါတယ်
။ What we've seen most recently isBecause the Russians have been so unsuccessful in the way that they have been fighting, they've kind of changed their tactics.
ရှေ့တန်းစစ်မြေနှပြင်မှာအခြေအနေမကောင်းဖြစ်နေတဲ့ရုရှားတပ်တွေဟာတန်ချက်ကကားတွေသုံးပြီးတော့ရှေ့တန်းကိုခြိတက်တာအစားခြေလျင်တပ်တွေကိုဥဆောင်ခြိတက်နေတာမို့ရှေ့တိုးမရောက်နိုင်အောင်လို့လှုပ်ဖို့လိုအပ်တယ်လို့ American ကာကွယ်ဝင်ကြီး Austin ကပြောကြားခဲ့တာပါ။American ကပေးမဲ့မြေမြုပ်မိုင်းတွေဟာဘက်ထရီသုံးထားတဲ့အစစ်မြေမိုင်းတွေဖြစ်ပြီးတော့ဘက်ထရီသက်တမ်းကုန်သွားရင်အန္တရာယ်မရှိနိုင်တော့တဲ့မြေမြုပ်မိုင်းမျိုးဖြစ်တယ်လို့လည်းသူကပြောပါတယ်။ American လို့တာဝေးပစ်ဒုံးတွေကိုရုရှားနဲ့နယ်မိတ်တွေရဲ့အထီကိုယူကရိန်းစစ်တပ်ကိုပစ်ခတ်ခွင့်ပေးခဲ့ပြီးတဲ့နောက်မှာအခုလိုမျိုးမြေမြုပ်မိုင်းတွေပို့ပေးဖို့ American ကပြင်ဆင်နေတာပါ။ American မှာသမ္မတဂျိုးဘိုက်ဒန်ရဲ့သမ္မတသက်တမ်းပြေးဖို့နှစ်လလောက်သာလိုတော့ချိန်မှာယူကရိန်းပေါ် American ရဲ့စစ်ရေးကူညီမှုဆိုင်ရာမူဝါဒတွေတိတိကျကျပြောင်းလဲလာနေတာလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကနယ်မြေတွေကိုရုရှားတပ်တွေလက်သလော့သတင်းပတ်တွေမှာထပ်မံသိမ့်ပိုက်နေချိန်မှာအခုလိုမျိုးအမေရိကန်ကအခြေညာတာလည်းဖြစ်ပါရဲ့ရှင
်။အင်တာနက်ကနေအချက်အလက်တွေရှာဖွေတဲ့ကမ္ဘာကျော် Google ကုမ္ပဏီအနေနဲ့လက်ဝကြီးဟုတ်ထိန်းချုပ်ထားတာတွေကိုဆက်မလုပ်နိုင်အောင်ကာကွယ်တဲ့အနေနဲ့ Google ကုမ္ပဏီကိုခွဲထုတ်ဖို့အမေရိကန်တရားရေးဌာနကတောင်းဆိုလိုက်ပါတယ်။ Google ကုမ္ပဏီဟာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအင်တာနက်ကနေအချက်အလက်ရှာဖွေတာကိုဆက်ပြီးတော့လက်ဝကြီးဟုတ်ထိန်းချုပ်ထားတယ်လို့အမေရိကန်တရားရုံးကထုတ်ဖော်တွေ့ရှိခဲ့ပြီးတဲ့နောက်တရားရေးဌာနကဒီလိုတောင်းဆိုတာဖြစ်ပါတယ်။အမေရိကန်တရားရုံးကိုပုံထူးနေနှောင်းပိုင်းကတင်သွင်းလိုက်တဲ့စာမျက်နှာ23မျက်နှာပါအမေရိကန်တရားရေးဌာနရဲ့အဆိုပြုချက်ထဲမှာ Google ကုမ္ပဏီကိုပြစ်ဒဏ်ချမှတ်ထားတဲ့အနေနဲ့ Google ကပိုင်ဆိုင်တဲ့ Chrome Internet Browser ကိုရောင်းချဖို့နဲ့ Android စနစ်ကိုအသုံးပြုတဲ့ဖုန်းတွေမှာ Chrome ကိုပဲဦးစားပေးအသုံးပြုတာတွေမလုပ်နိုင်အောင်တားဆီးတဲ့ကန့်သတ်ချက်တွေချမှတ်ပေးဖို့အမေရိကန်တရားရေးတာဝန်ရှိသူတွေကတောင်းဆိုပါတယ်Chrome ကိုရောင်းချလိုက်ခြင်းအပြင်အင်တာနက်ကနေအချက်လက်ရှာဖွေတဲ့နေရာမှာ Google ကလက်ဝကြီးအုပ်ထိန်းချုပ်ထားတာကိုအမြဲတမ်းရပ်တန့်ပြီးတော့တခြားပြိုင်ဘက်အင်တာနက်ကနေအချက်အလက်ရှာဖွေတဲ့ကုမ္ပဏီတွေကိုအသုံးပြုဖို့အခွင့်အလမ်းတွေရစီမှာဖြစ်တယ်လို့လည်းအမေရိကန်တရားရေးဌာနကပြောဆိုပါတယ
် VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11603ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်နိုဝင်ဘာလ22ရက်ကြာသပတေးနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်မြန်မာနိုင်ငံမှာပဋိပက္ခတွေပုံမကျေပြန့်လာနေတာနဲ့အတူကလေးငယ်တွေကိုအရေးပေါ်ကာကွယ်ဖို့လိုအပ်နေပြီလို့ကုလသမဂ္ဂကလေးသင်ငယ်စောင့်ရှောက်ရေး UNICEF အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကပြောကြားလိုက်ပါတယ်။စစ်ပွဲတွေအပြင်ရာသီဥတုပြောင်းလဲမှုဆိုးကျိုးတွေကကလေးငယ်နဲ့မိသားစုတွေအပေါ်ဘယ်တော့မှမနဲ့မတူတဲ့ဘေးရန်ကြာရောက်နိုင်မဲ့အခြေအနေကြုံနေတယ်လို့သူကိုယ်တိုင်စစ်ပွဲဖြစ်နေတဲ့နေရာတွေကိုတွားရောက်ခဲ့တဲ့ UNICEF အမှုဆောင်ဒါရိုက်တာတက်ချေဘန်ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံတဝန်းပြည်ရင်းဒုက္ခတွေဖြစ်နေသူ3သိန်းခွဲနီးပါးမှာဒီခါမှာ3တန်းခွဲနီးပါးမှာ40ရာခိုင်နှုန်းလောက်ကကလေးငယ်နဲ့အမျိုးသမီးတွေဖြစ်တယ်လို့ထုတ်ပြန်ကြမှာပြောထားပါဗျ။သူရောက်ခဲ့တဲ့ကချင်ဒေသမှာနိုဝင်ဘာ15ရက်နေ့ကကလေးငယ်9ယောက်အပါအဝင်9ယောက်သေဆုံးခဲ့တဲ့ဖျားချောင်းပေါ်စစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုတဲ့တဲ့အတွက်သူအမတန်စိတ်ထိခိုက်ရကြောင်းကိုလည်းထုတ်ပြန်ကြမှာပြောထားပါဗျ။စစ်ပွဲတွေဖြစ်နေတဲ့နေရာတွေမှာခုလိုရက်စက်တဲ့တိုက်ခိုက်မှုတွေကနေကလေးငယ်တွေအရက်သားတွေကိုအကာအကွယ်ပေးနိုင်ဖို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေလိုက်နာဖို့အရေးပေါ်လိုအပ်နေတာကိုလည်းသူကထောက်ပြပါဗျ။ပဋိပက္ခမှာတက်ဆိုင်နေတဲ့အဖွဲ့တွေနဲ့သူတွေ့ဆုံစဉ်ကလည်းကလေးငယ်တွေအပေါ်ဆိုးဆွားတဲ့ဘေးတွေကြားရောက်မကြားရောက်အောင်လို့စစ်စင်ရေးတွေကိုတတိထားလောက်ကြဖို့အကူအညီလိုနေတဲ့မိသားစုတွေအတွက်အတားအဆီးမရှိအကူအညီတွေပေးနိုင်အောင်လို့အုပ်ချုပ်ရေးဆိုင်ရာအဟန့်အတားတွေကိုဖယ်ရှားပေးဖို့လိုအပ်တယ်ဆိုတာအလေးထားပြောကြားခဲ့တယ်လို့ UNICEF အမှုဆောင်ဒါရိုက်တာတက်ချေဘန်ကကြေညာတဲ့ထဲမှာပြောကြားထားပါတယ်ရှင်။
လာအောင်နိုင်ငံဗီယန်ချမ်းမှာကျင်းပတဲ့အာဆီယံကာကွယ်ရေးဝင်ကြီးတွေရဲ့အစည်းအဝေးမှာအမေရိကန်နိုင်ငံသားအမေရိကန်ကာကွယ်ရေးဝင်ကြီး Lloyd Austin နဲ့အတူတရုတ်ကာကွယ်ရေးဝင်ကြီး Don Chenley တခြားလက်တွဲနိုင်ငံလက်တွဲဘက်နိုင်ငံတွေနဲ့အတူကာကွယ်ရေးဌာနအရာရှိတွေတက်ရောက်ပါဝင်ဆွေးနွေးပါတယ်အမေရိကန်နဲ့တရုတ်ကာကွယ်ရေးဝင်ကြီးဌာနနှူးတဲ့တိကျတွေ့ဆုံဆွေးနွေးဖို့ကိုတရုတ်နိုင်ငံကာကွယ်ရေးဝင်ကြီးကညှဉ်းဆဲထားပြီးဒီလိုညှဉ်းဆဲတာဟာဒေသတစ်ခုလုံးအတွက်စိတ်မကောင်းစရာဆုပ်ယုပ်မှုလို့အမေရိကန်ကာကွယ်ရေးဝင်ကြီး Lloyd Austin ကပြောပါတယ်တောင်တရုတ်ပင်လယ်မှာရေပိုင်တဲ့တွေတော်တော်များများတရုတ်နိုင်ငံကသူပိုင်ဖြစ်ကျူးကျော်အခိုင်အမာပြောဆိုနေပြီးတရုတ်နဲ့ဒေသအတွင်းနိုင်ငံတွေအကြားရေပိုင်တဲ့အငင်းပွားမှုတွေကြောင့်ပြည်ပကတွေတိုးလာနေချိန်မှာအာဆီယံကာကွယ်ရေးဝင်ကြီးအစည်းအဝေးကြီးပါတာလည်းဖြစ်ပါတယ်အမေရိကန်ကာကွယ်ရေးဝင်ကြီး Lloyd Austin ကတော့အမေရိကန်သမ္မတရွေးကောက်ပွဲအပြီးအုပ်ချုပ်ရေးအပြောင်းအလဲတာဝန်ယူမဲ့အရှေ့တောင်အာရှနိုင်ငံတွေနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုရဲ့ဂတိကဝတ်တွေမပြောင်းလဲကြောင်းပြောဆိုခဲ့ပါတယ်
မြောက်ကိုရီးယားနဲ့ရုရှားနိုင်ငံသားမှာဒီကုန်သွယ်ရေးသိပ္ပံနဲ့နည်းပညာဆိုင်ရာတခါစီးပွားရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလုပ်ရမယ့်လှုံ့ထုံးလုံနေကျင့်ဝတ်တွေကိုလက်မှတ်ရေးထိုးလိုက်ကြပါတယ်။သဘောတူညီမှုအသည်းသေးစိတ်ကိုတော့မြောက်ကိုရီးယားအစိုးရပိုင်း KRD သတင်းကပြောကြားခြင်းမရှိပါဘူး။ KCN နဲ့သတင်းမှာတော့ဒီရုရှားနိုင်ငံရဲ့တဘာဝတယံဇာတဝင်ကြီး Alexander Solovlov ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့တနင်္လာနေ့ကတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့သတင်းထုတ်ပြန်ပါတယ်။နှစ်နိုင်ငံကြားလျင်ခီးစဉ်တွေတိုးမြင့်မှုသဘောတူခဲ့ကြတယ်လို့ရုရှားဘက်ကပြောပါတယ်ရှင
်။ကမ္ဘာ့အထံသာဆုံးပုဂ္ဂိုလ်တွေကတယောက်ဖြစ်တဲ့အိန္ဒိယနိုင်ငံကဘီလီယံနဲ့စီးပွားရေးသမား Gautam Adani ကိုယင်းနှမြုပ်နှံတဲ့သူတွေကိုလိမ့်လဲလှည့်ပြားတယ်ဆိုပြီးအမေရိကန်ကတရားစွဲဆိုလိုက်ပါတယ်။ Adani နဲ့သူ့ရဲ့လက်အောက်ကကုမ္ပဏီအုပ်စုတွေဟာအိန္ဒိယနိုင်ငံမှာနေအောင်ကြီးစွန့်အင်စီမံကိန်းအတွက်အာဏာပိုင်တွေကိုအမေရိကန်ဒေါ်လာတန်း250ကျော်ပို့လို့လက်ထိုးခဲ့ပြီးအဲ့ဒီလိုလက်ထိုးခဲ့ရတာတွေကိုသူ့စီမှာလာရောက်ရင်းနှီးမြှုပ်နှံသူတွေကိုပြောဖို့ပြက်ကွက်ခဲ့တာကြောင့်တရားစွဲတာလို့ဆိုပါတယ်တရင်တွေကိုမဆုမြန်မွန်နဲ့အတူပြောပြခဲ့တာပါ VOA ရဲ့ကြာတာပရင်းညဘက်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ပတ်စဉ်ကဏ္ဍတွေမတင်ဆက်မီသတင်းပေးပို့ချက်တွေကိုဦးစွာတင်ပြပေးပါမယ်ပထမအဦးဆုံးကတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုပြောပြပါမယ်ကချင်ဒုတိယတစ်ကနောက်ဆုံးကြန့်ရှိနေတဲ့ကံပိုင်ဒီမြို့ကို KIA ပူးပေါင်းတပ်ဖွဲ့တွေကဗိုလ်ထူးညကသိမ်းပိုက်လိုက်ပါတယ်။အခုအခါကချင်ပြည်နယ်နဲ့တရုတ်နိုင်ငံအကြားနယ်စပ်ဂိတ်တွေအားလုံးကို KIA ကထိန်းချုပ်လိုက်ပြီးဖြစ်တာကြောင့်နယ်စပ်ကုံသွင်းရေးပြန်လည်စတင်ဖို့အရေးနှစ်ဖက်ညှိနှိုင်းကြရမယ်အနေအထားရှိနေတယ်လို့သုံးသပ်သူတွေကလည်းဆိုပါတယ်။ကချင်ပြည်နယ်ကစီရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်။
ကချင်အထူးဒေသတစ်ကနောက်ဆုံးကြန့်ရှိနေတဲ့တရုတ်မြန်မာနယ်စပ်ကံပိုက်တီမြို့ကို KIA ဖူးပေါင်းတပ်တွေကဒီလနိုဝင်ဘာ20ရက်မနက်ပိုင်းကစတင်ထိုးစစ်ဆင်ခဲ့ပြီးညနေပိုင်းမှာသိမ်းယူခဲ့ပါတယ်။လက်ရှိမှာတော့ကံပိုက်တီတမျိုးလုံးကို KIA ကနယ်မြေရှင်းလင်းရေးတွေဆောင်ရွက်ပြီးမြို့ကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းတရုတ်မြန်မာနယ်စပ်ဒေသကကချင်ဒေသခံတဦးက VOA ကိုပြောပါတယ်
။ကံပိုက်တီကမနေ့ညနေ9နာရီမှာသိမ်းယူရတယ်မနေ့ကမနေ့ဝင်တိုက်တဲ့ကညနေပိုင်းရောက်သွားတော့ပေါ့ဒီလိုဆိုမှဟိုမျိုးဘောဒီ KIA ရောထိန်းချုပ်လိုက်ပေါ့တော်လို့ပြီးတော့လောဆော KIA နဲ့ထိန်းချုပ်လိုက်ပြီးတိုက်ပြီးအမျိုးလုံးဖြစ်အထူးစစ်ကောင်စီတပ်ဖွဲ့ဝင်တွေကတရုတ်ပြည်ပြည်သူဝင်တော့ပေါ့သူတို့မိသားစု APC ရဲ့ BCF ရဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေပေါ့တချို့ထပ်ပြီးနေကြတော့ဟိုလောဆော DB gate တွေကောင်ကဒီနေဆက်ကိတွေကော KIA နဲ့ထိန်းချုပ်လိုက်ပေါ့ဒီဘက်တရုတ်ပြည်နယ်ဆက်ဒီကချင်ပြည်နယ်ဆက်မှာတော့အောင်ထင်းချိုးလိုက
်ကြီး KIA နဲ့ပူပေါင်းတပ်တွေဟာပြီးခဲ့တဲ့ဂျွန်လတုန်းကကချင်အထူးဒေသတစ်နယ်မြေမှာပါဝင်တဲ့ဝိုင်းမော်မြို့နယ်စတုံးဒေသကိုသိမ်းယူခဲ့ပါတယ်စက်တင်ဘာလအကူမှာတော့ကြန့်ရှိနေတဲ့ကချင်အထူးဒေသတစ်နယ်မြေတွေကိုထိုးစစ်ဆင်ခဲ့ပြီးအော်တိုဘာလအတွင်းကချီဖွေဆော့လော်ပန်ဝါဖီမော်စတဲ့မြို့ရွာတွေနဲ့ BGF ကနေကြားဆောင်တပ်ရင်းအမှတ်13331 13332နဲ့13333တို့ကိုပါသိမ်းယူခဲ့ပါတယ်ပေါ်ထူးနေကတော့နောက်ဆုံးကြာရှိနေတဲ့ကံပိုက်တီကိုတရက်အတွင်းမှာသိမ်းယူလိုက်တာဖြစ်ပါတယ်။ကချင်အထူးဒေသတည်ရဲ့ဥက္ကဋ္ဌစကုံတရင်အခြေဆိုင်ရာပန်ဝါကို KIA ကထိုးစစ်ဆင်ချိန်မှာတရုတ်နိုင်ငံဘက်ကတိုက်ပွဲတွေရပ်ဖို့တောင်းဆိုခဲ့တာရှိသလိုကချင်ပြည်နယ်နဲ့တရုတ်နယ်စပ်ရှိနယ်စပ်ကုံသွေးရေးဂိတ်အလုံးကိုပိတ်ပစ်ခဲ့ပါတယ်။ဒီလိုနယ်စပ်တွေပိတ်လိုက်တဲ့အတွက်ကချင်ပြည်နယ်ကဒေသခံတွေတင်သာမကတရုတ်နိုင်ငံဘက်ကလုပ်ငန်းရှင်တွေပါထိခိုက်စေတာကြောင့်နယ်စပ်ကုံသွေးလုပ်ငန်းတွေပြန်လည်စတင်ဖို့နှစ်ဖက်ဆွေးနွေးလိမ့်မယ်လို့မျှော်လင့်ရကြောင်းကချင်ဒေသခံကဆက်ပြောပါတယ
်ချက်ကြဟိုဘက်ဒီဘက်ရှိရပေါ့အကြီးကရှင်န်ပြည်ကဒီပမာပြည်ဝေးပစီတင်ပြီးတော့တို့ကစီးပွားဖြစ်ကြတာပေါ့နော်ဒီကောတို့ပျက်စီးမတင်ရအောင်ဆိုတို့ရဲ့တင်တာမှုရှိရပေါ့ပြင်ဒီဘက်ကချင်ပြည်ဘက်ထမ်းဆိုရင်တို့ဘီရှာတဲ့သူတွေရတော့တို့ရဲ့ထိခိုက်မှုရှိမယ် ပင်ဒီဘဲကချင်းဒီမှာဒီတိရွေးငါပြောချန်ရဧကသိန်းကလေးရှိရပေါ့ပင်ဒီဘဲနယ်စပ်တစ်ချက်ဝဟိုကြံကြံခင်းနေရှိရပေါ့တိရွေးဝဆိုင်ရဲ့ကြံခင်းနေငါပြောလို့ကြံလို့ဆိုတော့အချင်းကြီးတိရွေးပြီးတော့မတွင်းမှုဆိုရှက်ကုန်ပုတ်တိုးပြည့်စည်မယ်ဆိုတော့သူတို့လည်းထိခိုက်မှုရှိရဲ့အဲ့တော့သူတို့တိရွေးအစိုးရရောက်ဆန်စီစိုက်တာဟိုစင်ကြီးစိုက်တော့အစိုးရကလည်းထိမယ်နေချောလုတ်ွက်တွေရန်နာဟာရတော့ဒီတိရွေးလုပ်ငန်းရှင်တွေထိခိုက်ရရှိမယ်တိရွေးအစိုးရထိခိုက်ရရှိမယ်ပေါ့ဘုံဒီကကျန်ရင်အထင်းချိုးလိုက်ပြီဆိုတော့တို့ကရင်ရောဆီယူစီနေရအောင်ပေါ့
ကချင်ပြည်နယ်နဲ့တရုတ်နိုင်ငံအကြားမှာ KIA ဌာနချုပ်လိုင်းစာဒေသကနေဇဂိတ်၃ဂိတ်အပြင်မိုင်းကြားရာလွယ်ကျယ်နဲ့ကံပိုက်တီမြို့တွေမှာနေဇဂိတ်တွေရှိကြပါတယ်အဲ့ဒီဂိတ်တွေကိုအော်တိုဘာလတတိယဘက်ကစတင်ပြီးတရုတ်နိုင်ငံဘက်ကပိတ်ခဲ့တယ်လို့နောက်ပိုင်းမှာ KIA ကလည်းပြန်ပိတ်လိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်တရုတ်နယ်စပ်ဂိတ်တွေဖြစ်ကြတဲ့ကံပိုက်တီကို KIA ပူးပေါင်းတပ်တွေသိမ်းယူချိန်မှာမိုးမောင်းတဲ့ဗမော်အကြားက9မိုင်မှာစစ်ကောင်စီနဲ့ KIA အကြားတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီဘက်ကတန်ကြပ်ကာယင်တွေ drone တွေသုံးပြီးထိုးစစ်ဆင်နေတယ်လို့လေကြောင်းကပါတိုက်ခိုက်နေကြောင်းလဲကချင်ဒေသခံကပြောပါတယ်ဒီနေ့ဩဂုတ်လအတွင်းကမိုးမောက်ခြေစိုက်ခမရ430ကို KIA ကသိမ်းယူခဲ့ပြီးဒီတပ်စခန်းဟာဗမော်မြို့လုံခြုံရေးအတွက်အဓိကကျတာကြောင့်စစ်ကောင်စီဘက်ကပြန်လည်ထိုးစစ်ဆင်နေတာလို့လဲဒေသခံတွေကသုံးသပ်ကြပါတယ်မိုးမောင်းတဲ့ဗမော်အကြားတိုက်ပွဲဟာအခုဆိုနှစ်လကျော်ကြာမြင့်နေပြီလဲဖြစ်ပါတယ်လက်ရှိကချင်ပြည်နယ်အတွင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ
ကချင်ပြည်နယ်ဘက်ကအခြေအနေအပြီးမှာတော့ရခိုင်ဘက်ကိုဆက်ပါအောင်မယ်စစ်ကောင်စီနဲ့အာရကတပ်တော် AA ဂျာတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့တောင်ကုန်းမြို့ပေါ်ကို AA ဘက်ကထိတ်ချုပ်ထားပြီးမြို့ပေါ်မှာပိတ်မိတဲ့အရတားတွေကို AA ဘက်ကကယ်ထုတ်ပေးနေတယ်လို့တောင်ကုန်းဒေသခံတို့ကပြောပါတယ်စစ်ကောင်စီလက်ကြောင်းပစ်ခတ်မှုကြောင့်ဒီရက်ပိုင်းတွင်အရတား9ဦးထက်မနည်းထိခိုက်သေဆုံးတာလည်းရှိပါတယ်ဒါအပြင်ရခိုင်ပြည်နယ်ကအန်းနဲ့မောင်တော်မျိုးနယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုဆန်ကျော်ကပြောပြပေးပါမယ်
။အာရကတက်တော် AA ထိုးစစ်ဆင်တိုက်နေတဲ့မျိုးနယ်တွေတဲကတခုဖြစ်တဲ့တောင်ကုန်းမျိုးနယ်မှာစစ်ကောင်စီတက်စကန်တော်တော်များများ AA ဘက်ကတင်ပိုက်ထားပြီးမျိုးပေါ်အထိထိန်းချုပ်ထားနိုင်ပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာတော့တောင်ကုန်းမျိုးပေါ်မှာပိတ်မိနေတဲ့ဒေသခံတွေကို AA ဘက်ကကယ်ထုတ်နေတယ်လို့တောင်ကုန်းမျိုးပေါ်ကနေထွက်ပြေးတိမ်းရှောင်လာတဲ့ဒေသခံတူဦးကပြောပါတယ်။
မျိုးပေါ်မှာတိုက်ပွဲတို့နေသွားပြီလို့ပြောလို့ရတယ်မျိုးပေါ်လည်းဒါအေးအေးတက်တို့ကဟိုချင်းရှုပ်လိုက်ပြီလို့ပြောလို့ရတဲ့အရှင်တွေရောက်သွားပြီဘာလို့ဆိုရင်ဒီမျိုးပေါ်မှာတချို့ပိုက်မိနေတဲ့သူတွေကိုဒီတက်တို့ကလာပြီးတော့ခေထုတ်တာလည်းရှိတယ်ဒါမျိုးပေါ်မှာသွားတာအောက်ချနေတာလည်းရှိနေပြီဒါနာဒီစက်ကောင်စီတက်တွေကသူငကိုအထိုင်ရှာခဲ့တဲ့နေရာတွေကနေပြီးတော့တက်ဆုပ်သွားပြီးတော့အဲ့ဒီမှာသူတို့တိုင်ရင်တက်မတွေထည့်ကိုဝင်သွားကြပြီးတော့အဲ့မှာတော့အဲ့ဒီကပဲသူတို့ခံစားပြနေတာတွေ့ရတယ
်အခုလို့တက်စကန်တော်တော်များများကိုလက်လွတ်ဆုံးရှုံးလိုက်ရတဲ့စစ်ကောင်စီရဲ့အနေနဲ့လေကြောင်းကနေဘုံကျဲတာတွေလက်နက်ကြီးတွေပစ်ခတ်တာတွေကြောင့်ဒီအပိုင်းအတွင်းမှာပဲအရတား9ဦးထက်မနည်းသေဆုံးပြီးတော့ဒဏ်ရာရတာတွေလည်းရှိတယ်လို့သူကဆက်ပြောပါတယ
်ဒီမြို့ပေါ်မှာဆိုလို့ရှိရင်အဲ့ဟိုမကြသင့်မိရပဲအောင်မြင့်အေးလို့တယောက်သူကဒီလူကတော့ဟာပေါ့တက်ကတော့လက်စီပတ်ဝန်းကျင်လောက်မှရှိနေပြီအဲသူက18နှစ်လောက်မှအဲ့မှာပြင်ကြောင်တိုက်ပွဲမှာပဲအဘုံဆန်ကြည့်ပြီးတော့ဖုံးတာလို့ကြားရတယ်18နှစ်လောက်မှပြီးတော့ဒီဘက်ဟိုမှာကြားတော့19နှစ်မှကြားတော့အဲတန်ချီကိုင်းရွာပေါ့နော်တန်ချီကိုင်းရွာဆိုဒီရွာမှာကတော့ရှင်းတိုင်းရင်သားအများစုနေထိုင်နေနေရလို့ပြောလို့ရတယ်အဲ့ဒီရွာကိုကြားတယ်ရွာကိုကြားပြီးတော့အဲ့မှာအရသား၄ယောက်ဖုံးပြီးတော့နောက်ထပ်6ယောက်လောက်ပြန်ရတာလည်းရှိတယ်အဲပြီးရကျွန်တော်တို့ဒီဖက်တန်တွေးသွားတဲ့လမ်းဖက်မှာဆိုအထွက်ပေါ့အဲ့ဒီမှာဆိုရင်ရန်ခိုရွာဆိုလို့ရှိလေအရသာ၄ယောက်လောက်ပြန်ဆုံးခဲ့တယ်နောက်ဒဏ်ရာရတာလည်းရှိတယ
်လက်ရှိမှာတော့တောင်ကုန်းမြို့ပေါ်ကို AA ဘက်ကထိန်းချုပ်ထားနိုင်ပြီဆိုပေမဲ့စစ်ကောင်စီကအဓိကတပ်မတိုင်ရင်းတွေဖြစ်တဲ့စကခ5ခမရ346ခမရ544စတဲ့တပ်တွေရှိနေသေးတာလည်းဖြစ်ပါတယ်အဲ့ဒီတပ်တွေကတော့တောင်ကုန်းမြို့ပြင်တွေမှာရှိနေတာလည်းဖြစ်ပါတယ်စစ်ကောင်စီအနေနဲ့ရခိုင်ပြည်နယ်တိုက်ပွဲတွေမှာလေကြောင်းကိုအဓိကအသုံးပြုပြီးတော့လူနေရက်ကွက်ကြေးရွာတွေဆေးရုံဆေးခန်းတွေနဲ့တာသနိကအဆောက်အုံတွေကိုဘုံကျဲတိုက်ခိုက်နေတာကြောင့်မကြာခဏဆိုသလိုအရသားတွေသိမ်းဆုံးနေရတာဖြစ်တယ်လို့တောင်ကုန်းဒေသခံတူဦးကပြောပါတယ
်။ဒါပေမဲ့လေကြောင်းအန်ဒီတခုကိုတော့စိုးရင်ရတယ်။လေရင်တွေနောက်ပြီးတော့အဲ့ဒီလက်နက်ကြီးတွေကသူတို့ကမထင်တယ်လို့လှမ်းပစ်တယ်။အခုနောက်ပိုင်းတွေမှာဆိုလို့ရှိရင်သူကဒီအရတားတွေကိုပဲပြင်မှတ်ထားတိုက်ခိုက်လာတာတွေ့တယ်စစ်ပွဲထဲမှာသူတို့အာရုံတိုက်မရှိတော့ဘူးနောက်တစ်ခုသူတို့ကစစ်ပွဲကိုလည်းနိုင်အောင်မတိုက်နိုင်သလို စစ်ပွဲကိုနိုင်အောင်တိုက်ဖို့လေသူတို့အရေးရှင်းလည်းမရှိဘူးတိုက်ဆန္ဒလည်းမရှိဘူးသူတို့လုံနိုင်တာဗာလဲဆိုပြည်သူကိုဒုက္ခပေးမယ်ပြည်သူနေတဲ့စာဦးတွေနေအိမ်တွေကိုဘုံတိုက်ဟိုဘုံကျင်းမယ်မိတိုက်မယ်အဲ့လိုမျိုးလုပ်တယ်နှစ်စင်းနေညနေကဆိုလို့ရှိရင်ကျွန်တော်ဒီ36တန်းနဲ့အနီးမှာရှိတဲ့ဖုံညိုရွာကိုဆိုသူတို့စကားခါငါတမထရလင်းနေကြီးလှမ်းပြတယ်အဲ့မှာနေတော်တော်များများမိလောင်သွားတယ်အဲ့လိုမျိုးတွေရှိတယ်
ဒါအပြင်ရခိုင်တောင်ပိုင်းကကွားမြို့နယ်မှာလည်းစစ်ကောင်စီနဲ့အာရခတပ်တော်အေအေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကတော့လေချောင်းရေချောင်းတွေကနေလက်နက်ကြီးတွေပစ်ကူပေးနေတယ်လို့ဒေသခံတွေကပြောပါတယ်တစ်ဆက်တည်းမှာပဲအန်းနဲ့မောင်နှောမြို့နယ်တွေကိုလည်းအာရခတပ်တော်အေအေဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာလည်းဖြစ်ပါတယ်ရခိုင်တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့အာရခတပ်တော် AA နှစ်ဖက်စလုံးသတင်းတဆုံတရားထုတ်ထားတာမျိုးမတွေ့ရသေးပါဘူး။ဒါအပြင်ရခိုင်ပြည်နယ်မှာဖုန်းနဲ့အင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရပါတယ်ခင်ဗျာ
။ရခိုင်ဘက်ကအခြေအနေကိုကိုစံကျော်ပြောပြသွားတာပါ။အခုဆက်လက်ပြီးတော့ရှမ်းပြည်တောင်ပိုင်းကအခြေအနေတွေကိုပြောပြပါအောင်မယ်။ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နယ်မြေဘက်ကိုစစ်ကောင်စီနဲ့ပို့ပြည်သူစစ် PNO ပူးပေါင်းတပ်ဖွဲ့တွေကလေကြောင်းရောက်လေကြောင်းကရောမြေပြင်ကပါထိုးစစ်ထင်တိုက်ခိုက်နေတယ်လို့ PNL လို့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်စီဆိုင်မြို့နယ်ဟိုနမ်စိုက်ပောင်ပွန်ချောင်းတရားကိုလည်းစစ်ကောင်စီကဘုံ၃ချိန်ကျဲချခဲ့တယ်လို့ပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်ဆူမွန်ကပြောပြမှာပ
ါရှမ်းပြည်နယ်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့နယ်မှာစစ်ကောင်စီနဲ့ပအိုးပြည်သူစစ် PNO ပူးပေါင်းတပ်ဖွဲ့တွေကပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်PNL ရဲ့နယ်မြေတွေကိုထိုးစစ်ဆင်တိုက်ခိုက်လာနေပါတယ်။ဒါကြောင့်စိုက်ခေါင်ဟိုနန့်ပွန်ချောင်းတရားအနီးတစ်ဝိုက်မှာနိုမာလာ20ရက်နေ့မနေ့တုန်းကနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ PNL ပအိုးမျိုးသားလွတ်မြောက်ရေးတပ်မတော် PNL PNL ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရင်းရန်က VOA ကိုပြောပါတယ်။နိုမာလာ20ရက်နေ့မနေ့ကစစ်ကောင်စီတပ်နဲ့ပအိုးပြည်သူစစ် PNO ပူးပေါင်းတပ်ဖွဲ့တွေကအများပြည်သူအသုံးပြုနေတဲ့စီဆိုင်မြို့နယ်စိုက်ခေါင်ဟိုနန်ပွန်ချောင်းတံတားကိုလည်းလေးချောင်းကနေ၃ချိန်တိုင်တိုင်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ PNL ကသတင်းထုတ်ပြန်ပါတယ်။စိုက်ခေါင်ဟိုနန်ပွန်ချောင်းတံတားဘုံကျဲတိုက်ခိုက်ခံရတဲ့အခြေအနေနဲ့စစ်ကောင်စီဘက်ကလက်နက်တချို့ PNL ဘက်ကသိမ်းဆည်းရမိတဲ့အကြောင်း PNL ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရင်းရန်က VOA ကိုအခုလိုပြောပြပါတယ်။
တိုက်ပွဲကတော့မနေ့မနေ့ပေါ်လေသူတို့ကစီကောင်စီနဲ့အဒီစီကောင်စီလက်ပါစီအာနာရှင်လက်ပါစီဘီသူစစ်တွေကပေါင်းပြီးတော့ထိုးစစ်စစ်နေပေါ့နော်ပြီးတော့မှအများပြည်သူအသုံးပြုနေတဲ့ပုံချောင်းတရားကိုလည်းဘုံကျဲတယ်ပေါ့လေအဘုံကျဲတယ်အဲ့ဒါနဲ့ထိတွေ့တိုက်ပွဲဖြစ်တယ်ပေါ့နော်ထိတွေ့တိုက်ပွဲဖြစ်တယ်အဲ့ဒီမှာဟိုစီကောင်စီဘက်ကကျွန်တော်တို့ရရှိတဲ့တတိယအရာဆိုရင်အလောင်းနဲ့လူနာကိုကားလေကားဆယ်လေးစီးနဲ့တဲထုတ်သွားတယ်ပေါ့နော်ပြီးတော့မှဟိုလက်နဲ့အချို့လည်းကျွန်တော်တို့တင်းမိထားတာရှိပဲလေ
ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ရဲ့နယ်မြေဘက်ကိုစစ်ကောင်စီနဲ့ပအိုးပြည်သူစစ် PNO ပူးပေါင်းတပ်ဖွဲ့တွေကအကြောင်းမဲ့စစ်အင်အားဖြည့်တင်းကျူးကျော်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်လာတာကြောင့်စိုက်ခေါင်ဟိုနန်ပွန်ချောင်းတံတားအနီးမှာနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ခဲ့တာလို့ PNL ပြောရေးဆိုခွင့်ရှိသူခွန်ရင်းရန်ကပြောပါတယ်
ကျွန်တော်တို့ကကျွန်တော်တို့ဘာသာကျွန်တော်တို့အေးစင်းနေနေတဲ့ကျွန်တော်တို့နယ်မြေကိုဒီစစ်ကောင်စီနဲ့စစ်ကောင်စီလက်ပါစီအာဏာရှင်လက်ပါစီတွေကစစ်ကြောင်းထိုးလာလို့တိုက်ပွဲဖြစ်တာဖြစ်ပါတယ
်စစ်ကောင်စီနဲ့စစ်ကောင်စီလက်အောက်ခံ PNO ပြည်သူစစ်တွေဟာအခုချိန်ထိစစ်ရင်အားတွေဖြစ်တင်းပြီးတော့ PNL နယ်မြေတဲကိုဝင်ရောက်တိုက်ခိုက်ဖို့လုပ်နေတယ်လို့ PNL ပြောရေးဆိုခွင့်ရှိသူကပြောပြပါတယ်အခုလိုမျိုးစစ်ကောင်စီရဲ့ဘုံစဲတိုက်ခိုက်မှုကိုခံလိုက်ရလို့ပျက်စီးသွားတဲ့ပွန်ချောင်းတရားဟာပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်ဒေသခံပြည်သူတွေတွာလာဆက်သွယ်ရေးအတွက်အဓိကထားအားကိုးနေရတဲ့တရားတစ်ခုဖြစ်တယ်လို့ပြီးခဲ့တဲ့စက်တင်ဘာလတုန်းကရေဘေးတံကြောင့်ပျက်စီးသွားတဲ့အတွက်ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL PNL ဘဟုအုပ်ချုပ်ရေးဌာနကြီးကနေဦးဆောင်ပြီးတော့ပြန်လည်တည်ဆောက်နေခြင်းလည်းဖြစ်ပါတယ်လက်တလောရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်တွေကစီရေးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဥခွန်သိမ့်မောင်နဲ့ PNO ရဲ့ပြောရေးဆိုခွင့်ရှိသူကို VOA မြန်မာပိုင်းကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးရှင
်မဆုမွန်ပြောပြသွားတာပါဆက်လက်ပြီးတော့အိုးဘိုထောင်ကနိုင်ငံရေးအကျဉ်းသားတခုကွယ်လွန်သွားတဲ့သတင်းကိုဆက်ပြောပြပါမယ်။မန္တလေးတိုင်းအိုးဘိုထောင်မှာနှစ်ရှိထောင်တန်း18နှစ်ကြာခံနေရတဲ့နိုင်ငံရေးအကျဉ်းသားကိုအငယ်လေးခေါ်ကိုစိန်လင်းဟာနိုဗ ెంబ ာလ20ရက်နေ့ကကွယ်လွန်သွားပါတယ်။ဘာရောကောင်အကြောင်းဆိုတာတိတိကျကျမသိရသေးပေမဲ့မသိခင်မသိမကွယ်လွန်ခင်မှာသွေးအန္တရာယ်ဖြစ်ခဲ့တယ်လို့ဆိုပါတယ်။ ကျမရေးဆိုဝါနေပေမဲ့လူငင်းချတာခွင့်မရတယ်လို့နာရေးကိုလည်းမိသားစုကစီစဉ်ခွင့်မရဘူးလို့နှိဆက်သူတွေကပြောပါတယ်။ထောင်ထဲမှာကျမရေးဆောင်ရှောက်မှုတွေအားနည်းတယ်လို့ထောင်ပြင်ထုတ်ကူတာချင်းအသက်ဆုံးရှုံးမှုတွေပိုများလာနေတယ်လို့အကျဉ်းသားဆောင်ရှောက်သူတွေကပြောဆိုပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့အလိမ္မာကပြောပြမှာပါ။
မန္တလေးဦးဘိုထောင်မှာထောင်ဒဏ်18နှစ်ကြာခံနေရတဲ့နိုင်ငံရေးအကျဉ်းသားကိုအငယ်လေးခေါ်ကိုစိန်လေးဟာကျန်းမာရေးဆိုးရွားလာလို့ထောင်အပြင်ကိုထုတ်ခွင့်ပြုပြီးတော့အပြင်ဆေးရုံမှာဆေးကုသမှုခံယူချိန်နိုဝင်ဘာလ20ရက်နေ့ညနေ 9:10 မိနစ်မှာမန္တလေးပြည်သူ့ဆေးရုံကြီးမှာကွယ်လွန်သွားခဲ့ပါတယ်။ကိုစိန်လေးဟာကျန်းမာရေးကောင်းသူဖြစ်ပေမဲ့ထောင်ကြပြီးနောက်ပိုင်းကျန်းမာရေးထိခိုက်လာခဲ့တယ်လို့မဆုံးခင်အထဲမှာသွေးအန်တဲ့အထိဖြစ်နေတာကြောင့်နိုဝင်ဘာလ19ရက်နေ့ညနေပိုင်းမှာအကျဉ်းထောင်တဲကနေအပြည့်ဆေးရုံကိုတင်ပို့ကုသခဲ့ရတာဖြစ်တယ်လို့ဤဆက်သူတူကအခုလိုပြောပြပါဗျ
။ဟိုမင်းကတော့ဒီလုံးကပြောတော့ကတော့သူကတော့အဲထဲမှာပေါ့နော်ဆင်းနေတော့အသာသာရင်ကောင်းလို့ကြောက်နေလို့ပြောပြောပါနော်။အဲ့ဒါကြောက်ရလို့ပြောတော့ဒီလိုတွေကတွေးဝင်သွားပြီးတော့အဲ့အန်တွေတော့အော်ဒီတီကြောက်ရတယ်ဆိုတော့ဒီမျိုးဖေးဝင်ပြပို့လိုက်တာလို့ကြာ။အပို့လိုက်တော့မင်းဟိုတနေ့ညနေရောက်လာတယ်ငါးနာကိုဆောင်းလို့ရောက်တယ်တော့ဆုံးတော့ကြတယ်မြန်မာနိုင်ငံကိုဆောင်တဲ့ဆုံးတော့တည့်ရဖို့တည့်ရပဲဖြစ်ပေါ်နေရတာပေါ့ဆုံးလည်းတော့တော့ဒီကတော့တွားလိုက်ပြည်နေပြည်လို့ပြည်နေတော့ဝါဝပဲပြည်နေဝါအချမ်းမကြီးလည်းကောင်းနေတယ်အခုကဘလို့ပြည်နေတော့ဘလို့ဒီကံပါလာလဲတော့မသိဘူးကြာအလိုတော့ဖြစ်သွားတာပဲဘယ်နဲ့မှပြည်လို့ကောင်းပြီးတော့ပြောစရာလည်းပြောနေတယ်မြန်မာကကြောက်ပေါက်ပေါက်ပေါက်နေပြီးတော့ဆက်ကြတော့တော့ပျောက်သွားတယ်သူကပို့လိုက်တဲ့သူရောက်လာပြီးတော့တည့်ရတော့မနေလိုက်အောင်ဆိုတော့ဘာမှလည်းကာကနာဖိစစ်တော့မရှိဘူးလားဆိုတော့ဘာမှမနောက်ဘူးပြောပါဘူးသူကဖြစ်သွားတယ်သူကဒီလိုလည်းနေတယ်မင်း
ကိုစိန်လင်းကိုဆရာနာသိမ်းပြီးနောက်နဲ့2022ခုနှစ်ဧပြီလ29ရက်နေ့ကပြည်ဦးလွေမြို့မှာစစ်ကောင်စီကဖမ်းဆီးခဲ့တာပါ2022ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှာ52ကာကြီး51ကားငယ်တို့နဲ့ထောင်ဒဏ်18နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ကိုစိန်လင်းဟာ၈လလောက်အရေးတော်ပုံမှာလဲကျောင်းသားလှူရှာမှုမှာပါဝင်ခဲ့လို့ထောင်ဒဏ်1201998ခုနှစ်နိုင်ငံရေးလှုံ့ဆော်မှုကာလမှာလည်းမတရားတဲ့ဥပဒေပုံမှာ18မြင်းဆောင်တင်းနဲ့ထောင်ဒဏ်18နှစ်ချမှတ်ခံရဘူးသူပါအခုဒီချိန်မှာလည်းထောင်ဒဏ်18နှစ်ထပ်မံကြာခံခဲ့ရတာဖြစ်ပါတယ်ကိုငယ်လေးခေါ်ကိုစိန်လင်းဟာနိုင်ငံရေးကိုဒီဇိုင်းမမတ်လှုပ်လာတာလို့သူ့ရဲ့နိုင်ငံရေးလှုပ်ဖော်ကိုင်ဘက်တွေကပြောပါတယ်ကိုငယ်လေးခေါ်ကိုစိန်လေးရဲ့ဇာပနာကိုနိုဝင်ဘာလ22ရက်မလတ်ဖြံမှာမန္တလေးမြို့ကြာနီကန်အေးရိတ်ရင်တုံတမှာမလတ်ဆယ်နာရီအချိန်စစ်ကောင်စီအကျဉ်းထောင်ဘက်ကတကြိုဖို့ရှိပါတယ်ကိုငယ်လေးရဲ့မိသားစုဝင်တွေအနေနဲ့နောက်ဆုံးခရီးဇာပနာအခမ်းအနားကိုမိသားစုကစီစဉ်ခွင့်မရဘဲစစ်ကောင်စီလှုံ့ဆော်မှုကိုသာဘေးကပဲစောင့်ကြည့်ခွင့်ရတယ်လို့ဤဆက်သူတို့ကပြောပါတယ်
ဘာမှတော့ဒီလိုတည်းပြည်နယ်လိုပြောတယ်ကြောက်လို့ဒီလိုနဲ့တော့မပြီးတော့ဘူးပြောတယ်လို့ပြောနေတယ်သူကခါပြေချောက်ကခုံတူမနဲ့တနေကုန်ပြည်နယ်သူကားကတော့သူခေါ်လာမယ်အဲကျွန်တော်တို့ကပို့ခြင်းနဲ့ကောက်ဘူးအဲ့မှာတော့ထိုင်ဖို့မနေ့ကစနေနေယူတော့အဲ့လိုပြင်းပြင်းကိုရောက်နေလို့ပြောတယ်ဒါပေမဲ့ဒီကြောင်ကြီးဒီဆေးကြောင်ကသူကားကတော့လာမှာတော့ဒီကြောင်ကိုမပြီးကြဘူးဒီလိုပြည်နယ်ဆုံးသွားတယ်ဒီလိုသူကမေးကြပြရမှာ
စစ်ကောင်စီလက်ထက်နှစ်ရှည်ထောင်ဒဏ်ကြာခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေကကျန်းမာရေးဆိုးဝါးနေသူတွေအရေးပေါ်ဆေးဝါးကုသမှုခံယူဖို့လိုအပ်နေတဲ့နာတာရှည်ယောဂဝေဒနာရှင်တွေအတွက်ထောင်တွင်းဆေးရုံကုသမှုဟာဆိုးဝါးညံ့ပြင်းလွန်းတယ်လို့လည်းအကျဉ်းသားအရေးဆောင်ရွက်သူတွေကဆိုပါတယ်။ကိုစိန်လင်းလို့ကွယ်လွန်ခံပြီးနိုင်ပိုင်းရပ်ပိုင်းမှာမှထောင်ပြင်ပဆေးရုံကိုဆေးကုသခွင့်ပေးခဲ့တဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်အပါအဝင်နိုင်ငံရေးအကျဉ်းသားတွေတည်ဆုံမှုကလည်းဒီနှစ်ပိုင်းမှာခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်။ဥပိုလ်ထောင်မှာပဲအကျဉ်းချခံနေရတဲ့ NLD အစိုးရလက်ထက်ဗဟိုဘဏ်ဒုဥက္ကဋ္ဌတာဝန်ယူခဲ့သူဥပိုလ်ပုံကအစာအိမ်ရောဂါအပြင်းထန်ခံစားနေရလို့ပြီးခဲ့တဲ့ရက်ပိုင်းကထောင်ပြပထွက်ပြီးတော့ဆေးကုသမှုခံယူနေရတယ်လို့ဥပိုလ်ထောင်မှာပဲအကျဉ်းချခံနေရတဲ့ NLD မန္တလေးတိုင်းလျှက်စစ်ဝန်ကြီးဦးစာဒီအောင်လည်းကန်ဆာဝေဒနာခံစားနေရတာပါအကျဉ်းတောင်တွေတဲ့ကျန်းမာရေးဆောင်ရှောက်မှုအားနေတာလူခွေရေးအကျဉ်းသားအခွင့်အရေးတွေချိုးဖောက်ခံရမှုတွေနဲ့ပါစွစွဝဝရင်ဆိုင်နေရပြီးတော့သူတို့အတွက်လူသားချင်းစာနာထောက်ထားမှုအကူအညီနဲ့အရေးပေါ်ဆေးဝါးကုသပေးနိုင်မှုအရေးတကြီးလိုအပ်နေတယ်လို့နိုင်ငံရေးအကျဉ်းသားကူညီပေးနေသူတွေကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူဦးတိုက်ထုံးကတော့ထောင်ထဲမှာကျန်းမာရေးဆောင်ရှောက်မှုအားနေတာထောင်တွင်းအစားအသောက်ညံဖြစ်ပြီးတောက်တုံးရေမတန်ရှင်းမှုတွေကြောင့်အကျဉ်းချခံနေရသူတွေမှာကျန်းမာရေးထိခိုက်မှုတွေပိုများလာသလိုအသက်သေဆုံးမှုတွေလည်းပိုများလာပါတယ်လို့ VOA ကိုပြောပြပါဗျာ မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းကာလအတွင်းအကျဉ်းထောင်တွေအကြောင်းပြပြနဲ့တည်ဆုံခဲ့ရတဲ့နိုင်ငံရေးအကျဉ်းသား103ဦးရှိပြီးတော့အဲ့ဒီထဲမှာဆေးကုသမှုမလုံလောက်တာကြောင့်တည်ဆုံရသူက63ဦးပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကုကြီးစောက်ရှောက်ရေးအသေး AAPP ကအောက်တိုဘာလ9ရက်နေ့မှာထုတ်ပြန်ထားပါတယ်ကွယ်လွန်သူမန္တလေးနိုင်ငံရဲ့အကျဉ်းသားကိုအငယ်လေးခေါ်ကိုစိန်လင်းဟာ2020ခုနှစ်ပြည်သူ့ပါတီရဲ့ချမ်းအေးသာဇံလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်ခဲ့မှုပါတယ်။နိုင်ငံရေးလှုပ်ရှားမှုတွေအလုံတမာရေးလှုပ်ရှားမှုတွေအပါအဝင်စိန်ရောင်စု Green Justice Institute မန္တလေးတငယ်ချင်းများအဖွဲ့တွေမှပူးပေါင်းပါဝင်ပြီးတော့တဘာဝပါဝင်ခြင်းထိမ့်သိမ်းဆောက်ရှောက်ရေးလှုပ်ရှားမှုတွေတောက်သုံးရေးရရှိရေးလုပ်ငန်းတွေမှာပါတက်ကြွစွာပါဝင်ခဲ့သူလည်းဖြစ်ပါတယ်။ကွယ်လွန်ချိန်မှာတော့ကိုစိန်လင်းဟာအသက်59နှစ်ရှိပြီဖြစ်ပါတယ်ရှင
်အလိမ္မာပြောပြသွားတာပါခင်ဗျာမကြာမီပါပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးပါဦးမယ
် VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ကြာတာပရင်းနေ့ညဘက်ရေဒီယိုရုပ်သံအစီအစဉ်ကိုဆက်လက်တင်ဆက်ပေးနေပါတယ်ဆက်လက်ပြီးတော့ဥအောင်ခင်မြမအရေးသုံးသက်ချက်ကျမ်းမာရေးတိုင်းရင်သတင်းလောစတဲ့ပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ပထမအဦးဆုံးကတော့ဥအောင်ခင်မြမအရေးသုံးသက်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့အညာသားတက်နဲ့တိုင်းရင်သားဓာတ်ဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်အညာသားတော်လိုင်းရေးသမားနဲ့မြောက်ပိုင်းကတိုင်းရင်သားလက်နက်ကင်တက်တွေဟာစစ်စည်းပူပေါင်းဆောင်ရွက်မှုအကောင်းလာတဲ့အတွက်တိုက်ပွဲသစ်ဖော်ဆောင်လာနိုင်ပုံကိုဥအောင်ခင်ကသုံးသပ်တင်ပြထားပါတယ
်စကိုင်းတိုင်းကောလင်းခရိုင်ပင်လယ်ဘူးမြို့ကိုအညာ PDF အများအပြားပါဝင်တဲ့ပူပေါင်းတပ်ကမကြာမီကသိမ်းလိုက်တာဟာရှမ်းမန်းစစ်စင်ရေးရဲ့ထင်ရှားတဲ့အောင်မြင်မှုတစ်ခုဖြစ်ပါလေNUG အစိုးရကာကွယ်ရေးဌာနအမှတ်1စစ်ဒေသအထူးစစ်စင်ရေးမှူးရဲ့ကိုကဲမှုအောက်မှာ PDF ပူးပေါင်းတပ်ဖွဲ့12ဖွဲ့ကရေရှည်ထိုးစစ်ဆင်ပြီးတိုက်ယူခဲ့တဲ့မြို့သိမ်းစစ်ပွဲပါအမှတ်1စစ်ဒေသမှူးဟာကချင်လွတ်မြောက်ရေးတပ် KIA ရဲ့စစ်ဦးစီးချုပ်ဖြစ်ပါတယ်ခရိုင်ကိုကဲရေးကို KIA ရာရှိတွေကဆောင်ရွက်ပြီးသူတို့အောက်မှာ PDFပြည်သူ့ကာကွယ်ရေးတပ်ရင်းတပ်ဖွဲ့တွေရှိပါတယ်။ပင်လယ်ဘူးမြို့သိမ်းတိုက်ပွဲမှာစက္ကစလေဒတ်အကျဉ်900ကျော်တိုက်ခိုက်ပြီးဘုံးသီး9000ကျော်ကျဲချပြီပဲ။ပူပေါင်းတပ်ကထိုးစစ်စင်နာကိုမခံနိုင်တဲ့အတွက်90ကျော်သေဆုံးပြီး300နီးပါးပျောက်ဆုံးနေပါတယ်။200ကျော်ဒဏ်ရာရရှိပြီး100ကျော်လက်နက်ကျပါတယ်။စက္ကစတပ်သားပြည်သူ့စစ်တဲ့ SNA ရှမ်းနီတပ်ဖွဲ့အပါအဝင်အားရှိရာကျော်ခုခံတိုက်ခိုက်တာကိုတော်လှန်ရေးတပ်ဖွဲ့တွေကချေမုန်းလိုက်တဲ့တိုက်ပွဲဖြစ်ပါလေ။ဂေရော2020ဧပြီလကတည်းကပင်လယ်ဘူးအခြေစိုက်စက္ကစစကန်းကိုတိုက်ခိုက်ခဲ့တာလို့အော်တိုဘာလ12ရက်နေ့တုန်းမြန်မာနောက်မှာပေါ်ပြပါလေ။ပင်လယ်ဘူးတိုက်ပွဲမှာလက်နက်ခဲယမ်းမျိုးစုံ400ကျော်သိမ်းဆည်းရမိတာအညာဒေသအတွက်အလွန်အားတက်စရာပါပဲတော်လိုင်းရေးစိတ်ဓာတ်ပြင်းထန်တဲ့အညာသားရဲဘော်တွေမှာစစ်ရေးအတွေ့အကြုံနဲ့လက်နက်ခဲယမ်းမလုံလောက်တဲ့အားနည်းချက်တွေရှိပါတယ်ရဲဘော်နေရာရှိတဲ့တိုင်ရင်မှာမောင်းပြန်တနတ်15လက်လာရှိတာမို့အလက်နဲ့တိုက်ပွဲဝင်ရလို့စိတ်ဓာတ်ကျသူတွေတောင်ရှိလာတယ်လို့သုံးပါရှင်တက်တန်ကအော်တိုဘာ16ရက်နေ့ထုတ်မန္တလေးဖရီးပရက်စ်မှာရေးသားထားပါတယ်။အညာဒေသထိုးစစ်ဟာလက်နက်ခရံအင်အားပေါ်မှာမူတည်ပါတယ်။ဒါကြောင့်ရှမ်းမြောက်ဒေသကတရင်သားတပ်ဖွဲ့တွေစီမှာအညာသားတွေစစ်လင်တန်းတက်ပြီးတိုက်ပွဲအတွေ့အကြုံယူဖို့ NUG ကာကွယ်ရေးဝန်ကြီးဌာနကအစီအစဉ်လုပ်ပေးတာလို့ဆိုပါတယ်။ရွေးချယ်ထားတဲ့နေပြည်တော်မှာတင်နှက်တက်တဲ့တရင်တပ်ဖွဲ့တွေရှိသလိုတတရာကိုသွားရောက်တဲ့တိုင်ရင်တပ်ဖွဲ့တွေလည်းရှိပါလေ ရှစ်လသုံးမဟုတ်တနေ့လောက်သင်တန်းတက်ပြီးစီရေးအတွေ့အကြုံရတဲ့အခါမှာလိုအပ်တဲ့လက်နက်အင်အား50ရာခိုင်နှုန်းကိုတိုင်ရင်သားတပ်ကထောက်ပံ့ဖို့သဘောတူကြပါတယ်သင်တန်းလားတရာလွှင့်ရင်သင်တန်း50ရမယ်သဘောပါပဲဒါပေမဲ့အတိအကျမပြောနိုင်ဘူးလို့ဆိုပါတယ်ခ ခေါင်းတက်မှာစစ်တင်နှက်တက်ပြီးစီရင်အတွေ့ကြုံယူတဲ့ရင်းမာပင်ကတိုင်ရင်တက်ဖွဲ့တွေဆိုရင်လက်နဲ့အပြေအဝရလိုတာကြောင့်သင်္နန်းကာလအပါအဝင်တစ်နှစ်ခွဲအထိစစ်မှုထမ်းမှုဂတိပြုထားတယ်လို့ဆိုပါတယ်စစ်လက်နဲ့အပြေအဆုံနဲ့တိုက်ပွဲအတွေ့အကြုံရှိလာတဲ့အခါမှာမူရင်းအညာဒေသကိုပြန်ပြီးတိုက်ပွဲဖော်ဆောင်လိုက်မယ်လို့အညာ PDF တွေကမျှော်မှန်းထားပါတယ်တရရခိုင်မြန်မာပြည်ထိုးစစ်ဆင်နိုင်တဲ့တပ်ဖွဲ့တွေအပြည့်အစွန်းပြောင်းနိုင်ရေးနဲ့လက်နက်ခဲယမ်းရရှိရေးဟာအညာသား PDF တွေရဲ့အဓိကဥတီချက်ဖြစ်ပါတယ်။မျိုးဥတော်လာရေးမှာလူသားရင်းမြစ်အများဆုံးပါဝင်နေတာအညာဒေသပါ။ဒါကြောင့်သူတို့ကိုလက်နက်တပ်ဆင်ပေးနိုင်မှုအထုလိုအပ်တဲ့အတွက် NUG ထောက်ပံ့ကမန္တလေး PDF ကဦးဆောင်ပြီးမြောက်ပိုင်းမဟာမိတ်တွေစီမှာစစ်တင်နှန်းတက်ပြီးစီရင်အတွေ့အကြုံယူတာကိုရှမ်းမစစ်စင်ရေးလို့အမိပေးထားပါတယ်။ရှမ်းမစစ်စင်ရေးမှာအတွေ့အကြုံရယူတဲ့ PDF တွေဟာစကိုင်းမန္တလေးမကွေးတိုင်းကတိုင်ရင်တပ်ဖွဲ့တွေနဲ့ပူးပေါင်းပြီးအညာဒေသစစ်စင်ရေးကိုတွန်းမြင့်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဗျာဆီယမောင်ဆောင်ခဦးဆောင်နဲ့ BPL ဗမာပြည်စုလွတ်မြောက်ရေးတပ်ဟာကရင်နဲ့ရခိုင်လက်နက်ကိုင်တို့ရဲ့အကူအညီနဲ့2021မှာတည်ထောင်တဲ့ဗမာလက်နက်ကိုင်တပ်ဖွဲ့ဖြစ်ပါတယ်။ရှမ်းပြောက်ကတုံးကြီးနောင်မဟာမိတ်တပ်ကပေးတဲ့စစ်တင်နှန်းကိုတက်ပြီးတိုင်းရင်းသားစစ်ဗိုလ်ရဲ့ကြီးကြပ်ကိုကဲမှုနဲ့တိုက်ပွဲအတွေ့အကြုံရယူတဲ့ဗမာတပ်ဖြစ်ပါတယ်။ကချင်း KIA တပ်စီမှာစစ်ပညာသင်ယူပြီးပြန်လည်ဖွဲ့စည်းထားတဲ့ပြည်သူ့လွတ်မြောက်ရေးတပ် PLA ဟာလည်း PDF နဲ့ပူးပေါင်းပြီးတိုက်ပွဲဝင်ခဲ့သူဖြစ်ပါတယ်။ဒီတပ်ဖွဲ့တွေဟာအညာဒေသစစ်မျက်နှာကိုပြောင်းလဲနိုင်ပါလေ။စကိုင်းတိုင်းကိုຫນွေဥတော်လာရေးအခင်းချင်းအသည့်ဖြစ်မြောက်ပိုင်းတိုင်းသားတပ်ဖွဲ့တွေကစိတ်ဝင်စားကြတယ်လို့တူမီသိမ့်မောင်ကမေလ29ရက်နေ့ထုတ်တူမီစာဆောင်မှာရေးထားပါတယ်။KIA ကစီရဲမှာထဲထဲဝင်ဝင်ပါဝင်နေပြီးစကိုင်းတိုင်းရဲ့စီရဲကိစ္စအဝဝကို question စီမံခုခဲမှုတွေလောက်ကင်နေတာတွေ့ရတယ်လို့ဆိုပါတယ်။ ABF ကလည်းစီရဲမှာပါဝင်နေပါတယ်။မြောက်ပိုင်းညီနောင်တွေဖြစ်တဲ့ကိုကန်တအားနဲ့အရက်ခတ်တပ်တွေကတော့တတ်သားယူလက်နဲ့ပေးပုံစံမျိုးနဲ့ပါဝင်နေတယ်လို့ဆိုပါတယ်။ဒါကြောင့်အညာလားနဲ့တိုင်းလားတွေစီရဲပူပေါင်းမှုအောင်မြင်နေတာကိုစကိုင်းတိုင်းကပြတ်တာရရောက်နေပါလေခင်ဗျာ
ဥအောင်ခင်မြန်မာရေးသုံးသက်ချက်အစီအစဉ်ပြီးမှတော့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပါမယ်ဒီတစ်ပတ်ကျမ်းမာရေးအစီအစဉ်မှာသဘာဝဘေးအန္တရာယ်ကြုံခဲ့ရပြီးနောက်ဖြစ်ပေါ်လာတဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့တုံ့ပြန်ဆောင်ရွက်သင့်တာတွေကိုဆက်လက်ဆွေးနွေးထားပါတယ်ရှေးဦးသူနာပြုစုနေနဲ့ကူညီလှုပ်ဆောင်ပေးသင့်တယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကအကြံပြုပါတယ်ဒီအကြောင်းဩစတြေးလျနိုင်ငံ Queensland ပြည်နယ်ဆေးရုံကစိတ်ကျမ်းမာရေးအထူးကူဆရာဝန်ကြီးဒေါက်တာတထေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคစိတ်ကျမ်းမာရေးတခုဆရာဝန်ကြီးဒေါက်တာတထဲခင်ဗျာကျွန်တော်တို့မိုးကြီးရေကြီးတာလို့သဘာဝဘေးဒဏ်တွေကြုံရပြီးမှဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုပြင်းထန်ရတဲ့အကြောင်းရင်းတွေနောက်ဘလို့စိတ်ပိုင်းထိခိုက်ကြတွေနဲ့ပြင်းထန်တဲ့အဆင်မရအောင်ဒီစိတ်ပိုင်းဆိုင်ရာရှေးဥသူနာပြုစုမှုလိုအပ်တာအတွက်မူဒါမှမဟုတ်ရင်တော့အချက်ကြီး၅ချက်ကိုပြီးခဲ့တဲ့ဘက်တွေကအဓိကပြောပြီးမှဒီဘက်တော့ဆရာကြီးအရေးတကြီးလှုပ်ဆောင်ရမှာကိုအဓိကဆက်ပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်နောက်ဆုံးအပိုင်းပေါ့ခင်ဗျာအဲ့လိုကျွန်တော်တို့ဒီအဓိက principle ပေါ့အချက်ကြီး၅ချက်ကိုခံပြီးတော့မှာဒီကုညီမဲ့ကျွန်တော်တို့ဒီ community တွေဒီအဖွဲ့အစည်းတွေဟိုရိုက်ဝါလူကြီးတွေနောက်စေတနာရှင်တွေကလှုပ်ဆောင်ချက်ကတော့ကမ္ဘာမှာဒီ strategy ပေါ့ဒီနည်းပညာရဲ့လှုပ်ဆောင်ချက်က 3L ဗျာဆိုတော့အင်္ဂလိပ်လိုပဲကျွန်တော်စရင်တော့look listen and link so our looks ra ba le so ai ye be tin ne data o twa me so you have to look ya te te cha cha le la te cha chi ya me prioritize so ra u sa pi ku nya me lu ri le a yin ku wa me tat chi ywe hu ri kle ri ku won song mi kin ri na ma chan phit de lu ri a na ri ko a yin song ku wa me le no mi ba me phit twa de kle ri a da a yin song ကိုကျွန်တော်တို့ identify ပေါ့ရှာဖွေပြီးတော့ကူရမယ
်ဦးစားပေးပြီးတော့ကူညီဖို့အတွက် ဥစားပေးပြီးတော
့မှန်ပါတ
ယ်ဟုတ်ကဲ့သတ်မှတ်ပြီးတော့ခွဲခြားကူညီပေးဖို့ပေါ့နော
်ဟုတ်တယ်ခင်ဗျာအဲ့ဒီနိုင်ငံခြားသားတွေကတော့ကိုကတော့လူတိုင်းလုံးမှာပဲလို့မြင်တာဒီနိုင်ငံခြားသားတွေကတော့သူကတည်တည်ဆာဆာစနစ်ကလေးနဲ့ဇာတ်လေးနဲ့ဆိုတော့ look ဆိုတာဥစားပေးပြီးတော့ချိန်ပြီးတော့ကူညီဖို့လုပ်ရမယ်အဲအဲ့ဒီအနေမှာဘာကူညီမလဲဆိုတော့စိတ်ထမ်းသာအောင်သွားတာခဏလေးနေအောင် basic need တွေကိုကူညီရမယ် basic needs ရပ
ါအခြေခံလိုအပ်ချက်တွေပေါ့နော
်အခြေခံလိုအပ်ချက်တွေပေါ့အဲ့ဒီမှာအစာအသောက်ရေဆေးဝါးနောက်ပြီးတော့မှကျွန်တော်တို့တဲလွေလဲတဲမူကားတွေနောက်ပြီးတော့အဝတ်ထည်တွေအဲ့ဒါတွေကူမှလိုအပ်စိတ်ထမ်းသာသွားတာဗျာနော်လိုအပ်ရင်လဲဒါဟိုအသေးဆုံးပတ်စံလေးလဲကုလို့ရတယ်ဆိုတော့ပထမဆုံးကတော့ကျွန်တော်နားလေတာ look ဆိုပေမဲ့ look and help ကြည့်မယ်ကူညီမယ်အဲ့ဒါကနံပါတ်1ဒီရေဘေးကိုကူတဲ့အဖွဲသားတွေလုတ်တဲ့နော်နံပါတ်2ကတော့ပါလဲဆိုတော့ရောက်သွားရင်ကျွန်တော်တို့ကစိတ်ပိုင်းဆိုင်ရာဆိုတော့ listen လုပ်ရမယ်နားထောင်ရမယ်သူတို့မှာတောကတွေအများကြီးရှိတယ်တောကဆိုတာရင်ထဲမှာတိမ့်ထားရအဆင်မပြေဘူးသူတို့ထုတ်ရမယ်ဆိုတော့သူတို့ပြောချင်တယ်သူတို့ငိုမယ်တာသနာတယ်ကျွန်တော်အဝေးကနေနေရတာတော့မှအဲ့ဒီကျွန်တော်တို့ဒုက္ခသင့်တဲ့ပြည်သူပြည်သားတွေကိုနားထောင်ခဲ့လို့ပါနားထောင်ပေးရမယ်counseling မဟုတ်ဘူးเนาะကျွန်တော်တို့ဟိုကုသမှုပေးတာမဟုတ်ဘူးနားထောင်ယုံပဲနားလေပေးယုံပဲအားပေးယုံပဲဒါဗမာထုံတန်းစင်လာရဟိုပြောလို့ရတယ်အဲ့ဒါတိတ်အရေးကြီးတယ်ဒါပေမဲ့ do's and don'ts ဆိုတာလုပ်ရမှာနဲ့မလုပ်ရမှာကျွန်တော်ကအကြံပေးချင်တာခဏလေးနေအောင်မလုပ်ရမှာရှိတယ်ဘာလဲဆိုတော့ push မလုပ်နိုင်ဘူးဒါအားကြီးတွန်းပြီးတော့မှခေခဏပြောဘာတို့ကတွေရောက်တယ်ဟာဘယ်လိုတွေဖြစ်လဲတို့မှ video တွေရိုက်ပြီးတော့မှတခါတည်းကျွန်တော်တို့ media ပေါ်မှာတင်အဲ့ဒါတွေခွင့်ပြုချက်မရပဲနဲ့မလုပ်သင့်ဘူးဆိုတော့ဒါပေမဲ့တောကတွေကိုရင်ဖွင့်တာတွေနားထောင်တာတွေကအရေးကြီးတဲ့နံပါတ်1လုပ်ငန်းစဉ်ပဲ
ဟုတ်ကဲ့အဲ့တော့ခုနကဒီအတင်းတွန်းပြီးတော့ဟိုမြန်မြန်ပြောလောက်တာမျိုးအပြင်နောက်မလုပ်သင့်တာရောရှိသေးလားဆရာကြီးသူတို့ရဲ့ခံစားချက်ကိုပြောနေတဲ့အချိန်မှာလေ
အာမလုပ်သင့်တာရှိတယ်တချို့ကသူတို့မပြောချင်ဘူးမပြောချင်ဘူးသူတို့မှာတအားကိုတစ်ဆုတ်နေတယ်အဲ့ဒါလည်းအတင်းမပြောခိုင်းနဲ့အားလေပါနော်ရေလိုရင်ရေပေးအစားတောက်လိုရင်အစားတောက်ပေးဟိုကျွန်တော်တို့ဝမ်းနဲ့ပူဆွေးတာကတိတ်တိတ်ဆိတ်ဆိတ်နဲ့မြည်ရကြပြီးတော့ဝမ်းနဲ့ပူဆွေးတာလည်းလက်ခံရမယ်အဲ့ဒါကလည်းကျွန်တော်တို့ခုနကလို့ပေါ့အတင်းကြီးမပြောခိုင်းသင့်ဘူးနောက်တစ်ခုရှိသေးတယ်ဗျာတချို့ကလည်းပြောချင်တာပြောတယ်ဒါပေမဲ့ဆရာကြီးကျွန်တော်တို့မီဒီယာတော့မတင်ပါနဲ့ဆိုတာအဲ့ဒါလည်းကိုကမေးရတာဗျာနော်သူကမိသားစုရဲ့အတွေ့အကြုံတွေကိုဟလာစိတ်ဒုက္ခစိတ်ဒဏ်ရာဒီကိုကိုရင်ဖွင့်နေပြီမဲ့ကိုကလူတိုင်းရောဟိုကျွန်တော်တို့မီဒီယာပေါ်မှာကို့အကြောင်းပဲတင်စီခြင်းပဲလေဗျာနော်ဆိုတော့အာအဲ့ဒါတွေလည်းကျွန်တော်တို့မလုတ်တင်တဲ့အထဲမှာပါတယ်အရင်မေးရမယ်နော်ဟိုသဘောမတူရင်လုံးဝကိုမတင်နိုင်ပါဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့သူတို့ရဲ့ privacy ပေါ့ဆရာနော်ဒီသေးတဲ
့မှန်ပါတယ
်တကူရေသူတို့မသိစေချင်တာကိုကိုကအတင်မလုပ်ဝေဘူးပေါ့နော
်ဟုတ်ပါတယ်ခင်ဗျ
သူတို့ရဲ့စိတ်လုံးချုံမှုရှိဖို့အတွက်
အဲ့ဒါတိတ်အရေးကြီးတယ်ဆိုတော့ကျွန်တော်တို့အဲ့လိုဟိုမီဒီယာမှာမှုလို့ပေါက်နေတာက information ပေါ့သတင်းတော့ရတယ်ဒါပေမဲ့ဒီထိခိုက်တဲ့ရေပေးတဲ့ဒုက္ခတွေဒီအတွက်ကအဆင်မပြေဘူးဆရာကြီ
းဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးရော
အဲနောက်ဆုံးကတော့ကျွန်တော်တို့တတိယ L ပေါ့ link ပေါ့ link ဆိုတာဆက်ဆက်မှုရှိအောင်လုပ်ပေးရမယ်ဘယ်လိုလုပ်ပေးရမလဲဆိုတော့ဒီရေပေးတဲ့နေကိုသူတို့မိသားစုတွေကွဲသွားတယ်မိသားစုတွေနဲ့ပြန်ပြီးတော့ချိတ်ပေးရမယ် mobile phone ပိုင်း mobile phone ပေးလိုက်ပြောခိုင်းလိုက်အဲ့ဒါအသိရေးချီတယ်ပြီးတော့မှသူတို့မှမိတ်ဆွေတွေရှိတယ်မိတ်ဆွေတွေနဲ့ဆက်ဆက်ပေးရမယ်နောက်ပြီးတော့မှဒီတားခေါင်တဲ့နေရာမှာရွာကရေပေးတင်လို့တရားလုံးမြို့သွားတယ်ဆိုရင်အဲနေရာတစ်မှာစပုဘယ်နေရာမှာခိုးလုံးလို့ရတယ်ဘယ်နေရာမှာသွားပြီးတော့နားခိုးလို့ရတယ်ဆိုရင်အဲ့ဒီနေရာတွေကိုလည်းကိုကသတင်းပေးပြီးတော့အစီအစဉ်ပေးရမယ်ဆိုတော့အဲ့ link ပေါ့ link ဆိုတော့ချိတ်ဆက်ပေးတာအဲ့ဒါအရေးကြီးတယ်အဲနောက်တစ်ခုကတော့ခုနကကျွန်တော်ဝမ်းသာတာလေးတကူကဗမာတပြည်လုံးမှာဒီပြည်သူပြည်သားတွေအများကြီးပဲအဖွဲ့အစည်းတွေအများကြီးပဲဗျာသူတို့တွေကဝိုင်းပြီးတော့ဒီရေပေးတစ်ဒေသတွေကိုကူညီကြတယ်အဲ့ဒီကူညီကြတဲ့လူတွေနဲ့လည်းကူညီခံရမဲ့ဒုက္ခတွေနဲ့ဆုံတွေ့ဖို့လိုတယ်ဗျာဆိုတော့အဲ့ဒီကျွန်တော်တို့ link ပေါ့ချိတ်ဆက်မှုတွေလုပ်ပေးရမယ်ဆိုတော့
အချိတ်ဆက်လုပ်ပေးတာပါဆရာနော်တကူတဲ့ခံစားနေရတာမှုတွေ
မှန်
ဟုတ်ပြဖို့အတွက
်မှန်ပါတယ်ဆိုတော့အဲ့ဒီဒီ look listen link ဆိုတာကျွန်တော်တို့ချီတာရယ်နားထောင်ပေးတာရယ်ချိတ်ဆက်ပေးတာရယ်ဆိုတာကတိတ်ကိုအရေးကြီးတဲ့လုံဆောင်ချက်သုံးချက်ပဲလို့ကျွန်တော်မြင်ပါတယ်ခင
်ဗျဟုတ်ကဲ့ဆရာနောက်ဆုံးရောကျွန်တော်မမေ့မိတဲ့တခြားအရေးကြီးတာ
ကျွန်တော်နောက်ဆုံးဟိုညီကုန်းချုပ်ပြောချင်တာကတော့ကျွန်တော်တို့မြန်မာပြည်သူပြည်သားအားလုံးကိုကပ်ဘေးတွေကိုဗစ်ကောမူကာမူနိုင်ရော အခုဒီနေ့ကောကပ်ဘေးကြီးတွေအများကြီးကြုံတွေ့တဲ့တဘာဝကပ်ဘေးပေါ့နော်အဲ့ဒါကြုံတွေ့တဲ့အချိန်မှာစိတ်ဓာတ်ကိုချမ်းချမ်းခံပြီးတော့မှအောင်မြင်မြင်ကျော်လွှားနိုင်ပါစေလို့ဆန္ဒပြလိုက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့တိုင်းရင်းသားဒေသကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါတော့မယ် FEVR ဝိုင်းတော်သားတွေကတင်ပြထားတာပါ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအမိပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်တရုတ်နယ်စပ်ဒေသကဂံပိုက်တီမြို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တွေကသိမ်းပိုက်လိုက်ပြီလို့ဒေသခံတွေကပြောပါရယ်။ရှန်ဂရီနီနယ်စပ်ဖဲခုံမြို့နယ်အနောက်ဘက်ချမ်းကဘန်ကောက်စစ်ဆောင်စခန်းကိုစစ်တပ်ကလေကြောင်းကနေဘုံကျဲခဲ့လို့တယောက်တေဆုံးခဲ့ပြီးနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါရယ်။တည်င်းလွာတွေထဲမှာတော့ထိုင်းနယ်စပ်နဲ့ထိဆက်နေတဲ့ကရင်ပြည်ဖျားသုံးစုမြို့ကိုစစ်ကောင်စီအနေနဲ့လက်ရှိအနေအထားမှာထိန်းချုပ်နိုင်စွမ်းမရှိတော့ဘူးဆိုတဲ့အကြောင်းကိုနားဆင်ရဖို့ရှိနေပါရယ်။
ကျမကနန်းဟောင်မာရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်တရုတ်နယ်စပ်ဒေသကကံပိုက်တီမြို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တွေကသိမ်းပိုက်လိုက်ပြီးလို့ဒေသခံတွေကပြောပါရယ်ဗုဒ္ဓဟူးနေ့မနေ့ကစတင်တက်ခိုက်ခဲ့တဲ့ကံပိုက်တီမြို့ကိုည9နာရီဝန်းကျင်လောက်မှာအပိသက်တင်းယူနိုင်ခဲ့တယ်လို့ဒေသခံမျိုးသမီးတစ်ယောက်ကပြောပါရယ်ဒီမြို့သိမ်းတိုက်ပွဲတဲ့စစ်ကောင်စီဘက်ကလေယာဉ်နဲ့လာရောက်ပစ်ခတ်တာတွေရှိခဲ့ပြီးတိုက်ပွဲကြောင့်ပြည်သူတွေလည်းဘေးလွတ်နိုင်တဲ့တောတောင်တွေထဲပုန်းရှောင်နေရတယ်လို့အမျိုးသမီးကပြောပါရယ်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး KIO ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူ
းရှန်ကရီနေနယ်ဆက်ဖဲခုံမြို့နယ်အနောက်ဖက်ချမ်းကဘန်ကောက်စစ်ဆောင်စခန်းကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အမျိုးသမီးတစ်ယောက်သေဆုံးခဲ့ပြီးနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်နိုဝင်ဘာလ18ရက်နေ့မနေ့7နာရီကျော်မှာဘုံကျဲတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးလူထိမှန်သေဆုံးဒဏ်ရာရရှိမှုတွေအပြင်ဖျားကြောင်းစပကြီးအိမ်စီကအိမ်ဆယ်လုံးဝန်းကျင်လည်းပျက်စီးခဲ့တယ်လို့စစ်ဆောင်တွေကပြောပါတယ်ဘန်ကောက်စစ်ဆောင်စခန်းကိုစစ်ကောင်စီကစက်တင်ဘာလမှ1ကြိမ်နိုဝင်ဘာလမှ1ကြိမ်စုစုပေါင်း2ကြိမ်လေကြောင်းကနေဘုံကျဲခဲ့ပြီးသေဆုံးသူ10ယောက်ကျော်ရှိပြီလို့စစ်ဆောင်တွေကပြောပါတယ်
ရခိုင်ပြည်မောင်တော်မြို့နယ်ကျင်းချောင်းရွာတဲကစစ်ပေးဆောင်ပြည်သူတွေနေထိုင်နေတဲ့အထက်တန်းကျောင်းနဲ့အရက်ကတပ်တော်အေအေသိမ်းပိုက်ထားတဲ့နတ်ခခခုနစ်နေချားဆောင်တရင်နေရာကိုစစ်တပ်ကလေကြောင်းကနေဘုံလေးလုံးကျဲချခဲ့တယ်လို့ဒေသခံတွေကပြောပါရယ်။နိုဝင်ဘာလ19ရက်နေ့ညနေပိုင်းမှာစစ်ကောင်စီတပ်က Y12 အမျိုးအစားချက်တိုက်လေရင်နဲ့စာတင်ကျောင်းကိုဘုံနှလုံးနတ်ခခခုနစ်ကိုဘုံနှလုံးကျဲချခဲ့တာပါ။စစ်ဆောင်ပြည်သူတွေထွက်ပြေးချိန်ရလိုက်တဲ့အတွက်လူသူထိခိုက်မှုမရှိခဲ့ပေမဲ့စာတင်ကျောင်းဆောင်စီသွားတယ်လို့ဂျင်းချောင်းဒေသခံတွေကပြောပါရယ်မောင်တော်မှာစစ်ကောင်စီတပ်ရဲ့နှက်ခတ်ခတ်ငါနေကြဆောင်တပ်စခန်းတစ်ခုပဲကျန်တော့တာဖြစ်ပြီးအဲ့ဒီစခန်းမကြရေးလေကြောင်းတုံတက်ခိုက်မှုတွေဆက်တိုက်လှုပ်လာနေတာလို့ဒေသခံတွေကပြောပါရယ်
အွန်လိုင်းကြားဖြန့်တိုက်ဖြတ်ရေးနာမည်နဲ့ရှမ်းမြောက်မှာ1320စစ်စင်ရေးဆင်နွှဲလာတာတစ်နှစ်ကျော်လာပြီဖြစ်ပေမဲ့စစ်ဆောင်ပြည်သူတွေဟာမိသားစုဝန်းရင်းအတွဲကြားဖြန့်လုပ်ငန်းတွေမှာပဲဝင်ရောက်လုပ်ကိုင်နေကြတယ်လို့ပြောပါတယ်စစ်တန်းကြောင်လုံးဝပျက်စီးသွားတဲ့လာရှူတိန်နေကြောင်မဲတီပေါ်နောင်ချူမြို့တွေကလူငယ်တွေဟာစစ်ဘေးရှောင်ရင်ကြုံရအလို့မှာဝင်လုပ်ကိုင်နေကြတယ်လို့အသက်18နှစ်ပြည့်တာနဲ့ကြားဖြန့်လုပ်ငန်းတွေမှာဝင်လုပ်နေကြပါတယ်အလို့ကျွမ်းကျင်မှုပေါ်မူတည်ပြီးတလကို750လောက်အထိရကြတယ်အွန်လိုင်းငွေလိမ်မှုတင်မကပဲအွန်လိုင်းလိမ်ဖျော်ဖြေလုပ်ငန်းတွေမှာပါလုတ်ကင်နေကြတယ်လို့ရှမ်းမြောက်ဒေသခံအမျိုးသမီးတယောက်ကပြောပါတယ်ဒါကြောင့်ဒီအခြေအနေတွေနဲ့ပတ်သက်ပြီးရွာတွေထဲထိသွားပြီးပညာပေးတားမြစ်မှုတွေကွင်းစင်းလုပ်ပေးကြဖို့နေရက်မှကြံခဲ့တဲ့စစ်ဘေးသင့်ရှမ်းမြောက်ဒေသခံတွေကတောင်းဆိုနေကြပါတယ်
စ Sakai nang kalimu and now meow didago, sick on seagull, lamp and sato in it, yaka, piat out talo, did a campituri, a cat carrying a yin signi jayabade, kalimu did a cookay, sitana chow daga sagani, lamp and sato in it, sana yaka, seaward, piat out tara, piabare, kalimu gani, and now meow bind didago, a diga satuade, kali lepan chow, yaza jo gala majigo, say jiwa, a trauma sick on seagull, gate time tabby, a win trut alongo, gun that tincho need up piabare, eddie gate. ကိုမနေ့တစ်ချိန်ညနေပိုင်းတစ်ချိန်ပဲဖွင့်ပေးလက်ရှိပြီးတခါတလေမှာတနေ့ကုန်ဂိတ်ပိတ်ထားပြီးဖြတ်တန်းခွင့်မပေးဘူးလို့အနောက်မြောက်ဒေသကဒေသခံတယောက်ကပြောပါတယ်ဒီအခြေအနေတွေကြောင့်တောင်ယာထွက်စပါးသေးနံနေကလေးမျိုးဖက်ကိုတင်တွင်းလို့မရတယ်လို့ကလေးမျိုးကနေလဲစေဝါအခြေခံစားတောက်ကုန်တွေကိုတည်ယူလို့မရကြပဲအခက်ခဲတွေကြုံတွေ့နေရပါတယ် ဒီမှာနိုင်ငံတောင်ပိုင်းဒေသမှာတိုက်ပွဲတွေကြောင့်မြို့နယ်၊ကိုးမြို့နယ်တွေကနေရဲစုံခွာပြီးထပ်မံပြောင်းရွှေ့ရသူလူဦးရေ9000နီးပါးရှိပြီးစစ်ရေးပြပခတ်တန်းခန်းစားနေရတယ်လို့မွန်ပြည်လူသားချင်းစာနာမှုအကူအညီအဖွဲ့ MSHN ကထုတ်ပြန်ပါတယ်။နိုဝင်ဘာ17ရက်နေ့ထုတ်
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါထိုင်းနယ်စပ်နဲ့ထိဆက်နေတဲ့ကရင်ပြည်ဖျားသုံးစုမြို့ကိုစစ်ကောင်စီအနေနဲ့လက်ရှိအနေအထားမှာထိန်းချုပ်နိုင်စွမ်းမရှိတော့ဘူးလို့မြေပြင်မှာရှိတဲ့သတင်းရင်းမြစ်တွေကပြောပါတယ်။ဖျားသုံးစုနယ်စပ်မြို့မှာအခုနှစ်ဩဂတ်လကနေစပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့သွာလာလှောက်ရှားမှုတွေကိုမတွေ့ရတော့ဘူးလို့ဒေသခံတွေကပြောပါတယ်။ ဖျားသုံးစုမြို့ကိုဝန်ရံပေးထားတဲ့တောင်စွန်းနဲ့ဖျားတောင်တပ်စခန်းကိုKNU နဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေအခုနှစ်ဦးပိုင်းမှာသိမ်းပိုက်နိုင်ခဲ့တယ်လို့အနန်းကွင်းဖြူဟာကလည်းဩဂတ်လကတည်းကတိုက်ခိုက်ခံရရတာကြောင့်ဖျားသုံးစုမြို့မှာခမရ20လီတိုက်ရင်ကမြို့ဆောက်တပ်ဖြစ်ကြံချိနေခဲ့တာပါစစ်ကောင်စီရဲ့အစိုးရဌာနဆိုင်ရာဝန်ထမ်းတွေကိုလည်းမတွေ့ရတော့တယ်လို့စစ်သားတွေနဲ့ရဲ တယ်လို့ CDN ဝန်ထမ်းတစ်ယောက်ကပြောပါတယ်
ဒီမှာရဲနဲ့တက်နဲ့ပဲနှစ်ခုပဲရှိတော့တယ်ထွေအုပ်ကလုံးဝမရှိဘူးခင်ဗျကျွန်တော်တို့ထွေအုပ်နဲ့ပတ်သက်တဲ့ထောက်ခံစာလေးတွေပါလေယူရမယ်ဆိုရင်ဟိုဌာနခွဲစည်းရေးကနေပြီးတော့ထိုမျိုးအုပ်ချုပ်ရင်းမှုဆိုင်အတူလေးနဲ့ထိုးပေးလိုက်တယ်ခင်ဗျခင်ဗျတခြားဌာနဆိုင်ရာတချို့ရှိတော့ရှိလေပုံစုကွယ်ရှိုးပဲနေကြတော့တယ်ခင်ဗျဟုတ်ကဲ့ဟိုအပြင်လည်းမထွက်တော့ဘူးအလုပ်လည်းလုပ်เสียမှာမလို့တော့ဘူးခင်ဗ
ျကရင်မျိုးသားစီယုံခင်ယူကရင်နယ်ကြားစောက်တပ် BGF အပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့ DKPA ကင်းငင်းချမ်းရေးကောင်စီ KNU KNLA PC နဲ့မွန်ပြည်တပ်ပါတီ NNSP တို့ကရုံးတွေဖွဲ့ထားပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေအပါအဝင်လက်နက်ကိုင်အဖွဲ့ပေါင်းစုံတို့တော့ဖျားသုံးစုမျိုးမှာတွာလာလှောက်ရှားနေတာကိုမြင်တွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်။တစ်ဖက်မှာလည်းလက်နက်ခဲယံကန်ဆောင်ပြီးဖျားသုံးစုမျိုးတွေတွာလာနေတာမျိုးခွင့်မပြုတဲ့အပြင်တပ်ဖွဲ့ဝင်တွေလိုက်နာရမယ့်စီကံစနစ်ချက်ကိုအော်တိုဘာလ24ရက်နေ့မှာ DKBA ကထုတ်ပြန်လိုက်တာဟာမြို့ကိုထိန်းချုပ်ထားသလိုလက်ဦးမှုယူလိုက်တာလို့လည်းနေဆက်တိုက်ပွဲတွင်စောင့်ကြည့်နေသူတယောက်ကခုလိုပြပါဗျ။
ကျွန်တော်တို့ဖျားသုံးမှုမျိုးအနေထားရဆိုလက်ရှိကဘယ်သူအုပ်ချုပ်နေမှာမသိတဲ့အပိုင်းပါဖြစ်နေစစ်တပ်ကလည်းသူ့နေရာပဲသူနေရဲလည်းသူ့နေရာပဲသူနေအုပ်ချုပ်ရေးပိုင်းကဘယ်သူလဲအုပ်ချုပ်နေမှာလည်းမသိဒီကြားထဲမှာဒီဒီဘီရတဲ့အခါလက်ဦးမှုယူတော့ဆိုတာဒီဖျားသုံးမှုမျိုးတို့သွားထိချုပ်ထားတဲ့ပုံစံမျိုးလုပ်နေအခုလောဆရာဒီတရုတ်ကြပြတ်လုပ်ငန်းတွေနဲ့ကွက်သိပ်ပြီးတော့တရုတ်တွေကဝင်လာဒီလက်လက်ကိုင်ဖွဲ့စည်းနေတဲ့သူကဆက်သွယ်ရင်းကရောက်လာတာဟု
တ်လောလောဆယ်မှာတော့ဖျားသုံးစုမျိုးမှာဆိုရင်တိုက်ပွဲတန်းတနတ်တန်တွေတိုက်ဆိုင်နေပြီးတရုတ်လူမျိုးတွေအစုလိုက်ပြောင်းလိုက်ဝင်ရောက်လာတာကြောင့်ကာစီနိုလုံစားရုံတွေကြပြတ်လုပ်ငန်းတွေနဲ့စီကားနေတယ်လို့မြို့ကန်တွေကဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့မှာစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်မှုကြောင့်စစ်ဘေးရှောင်လာတဲ့သူတွေတခြားနေရာကိုထပ်ပြီးတော့ရှောင်နေကြပါတယ်။လူထုနေအိမ်တွေအစိုးရဌာနဆိုင်ရာအဆောက်အုံနဲ့လုပ်ငန်းခွင်တွေစက်ရုံတွေပါမကြမ်းထိခိုက်မှုတွေရှိနေပါတယ်။နမ်ဟ ோம் ကနေတင်ဆက်ပေးပါမယ်ရှင်။
เขาก็ยังอันวันรันทางเลยขึ้นไข่ดีเงาพอเด็กไข่กับดังหอ
กจินรู้สิไปท่าช่างนี่อะไรเมียวไปกูท่าช่วยอะไรမင်းညာကလည်းနဲ့ကြည်ရောလင်းရောပုံထချတာလေအင်ဝိုင်းတကြားဆက်ရုံမှာပုံလာချတာလေညနေပိုင်း3နိုင်ခွဲကလေးကလာချတာညပိုင်းအထိပဲအတန်ကျဲကြီးပဲကျွန်တော်တို့အဲ့လိုတောင်မရဘူးထပ်ပြီးထပ်ပြေးနေရတယ
်ငါကတော့နောင်ချုံမြို့အင်ဝိုင်းရွာကိုရောက်ရှိခလုံးလာတဲ့တခြားရွာကရွာသားတွေထဲကတယောက်ကပြောတာပါဒီနှစ်စမ်းပိုင်းကလေးကနောင်ချုံမြို့မှာတိုက်ပွဲဖြစ်ပွားတာကြောင့်ရွာသားတွေဟာနေရမှမနေနိုင်ကြသေးပဲတနေရာကနေတနေရာစစ်ပေးတင်းရှောင်ပြောင်းရွှေ့နေကြရပါတယ်။နိုဝင်ဘာလ18ရက်နေ့ညနေ9နာရီလောက်ကနောင်ချိုမြို့နယ်ထဲမှာရှိတဲ့အင်းဝိုင်းရွာကအမတ်တက်ဆင်းရွှေလီတကြားဆက်ကိုစစ်ကောင်စီတပ်ကနေလေကြောင်းနဲ့ပုံကျဲတက်ခတ်ရမှာစက်ရုံအဆောက်အုံတွေထိခိုက်ပျက်စီးပြီးစက်ရုံကအင်ဂျင်နီယာလည်းဒဏ်ရာရရှိခဲ့ပါတယ်။အင်းဝိုင်းရွာမှာတခြားရွာကစစ်ပေးတင်းရှောင်လာတူအယောက်တစ်ထောင်လောက်ရှိနေပါတယ်။စစ်ရှောင်တွေနေတဲ့နေရာကိုစစ်တပ်ကပိတ်ခတ်မှမဟုတ်ဘူးလို့ထင်နေကြပေမဲ့စစ်ရှောင်တွေခေါလုံတဲ့ဘုံကြီးเจ้าတွေစက်ယုံအလုယုံတွေကိုဘုံကျဲတက်ခိုက်တာတွေလှုပ်လာနေတယ်လို့ဆိုပါတယ
်
မင်းညာက10နိုင်လောက်မှာဒဲတိုက်ဘက်ကိုလင်းရင်ပြန်နဲ့ဘုံလာကျဲရွာတာလူထိခိုက်တေဆုံးတာတွေတော့ရှိတယ်အခုကဘဒူးမှမနေရဲအောင်ကိုလင်းရင်နဲ့ကဘုံကျဲတယ်လက်နဲ့ကြီးနဲ့လည်းနေ့တိုင်းလာပြစ်နေတယ်လူထုလာလက်နဲ့ကန်ဖွဲ့လာသူတို့မတွေးတော့ဘူး
စစ်ကောင်စီတပ်ကအခုလိုလက်နက်ကြီးနဲ့စက်တိုက်ပစ်ခတ်နေတာကြောင့်နောင်ချုံမြို့ကကျေးလက်လူထုဟာစစ်ပေးတင်းရှောင်နေရတာနှစ်ဝက်လောက်ရှိပြီဖြစ်ပါတယ်။နောင်ချုံမြို့ထဲမှာလေရင်နဲ့မပြတ်ပစ်ခတ်တဲ့နေရာတွေကတော့မြို့နဲ့25မိုင်လောက်ပဲကွာဝေးတဲ့တုံးခမ်းရွာ၊မြို့နဲ့15မိုင်ကျော်ကွာဝေးတဲ့ပြင်ဦးလွင်နောင်ချုံကြားကကန့်ကော်ရွာ၊ရေမောင်းတန်း၊အုံတီစတဲ့ရွာတွေဖြစ်ပါတယ်။နောင်ချုံမြို့နယ်ကိုစစ်ကောင်စီတပ်ကနေ့တိုင်းလိုလိုလေကြောင်းကနေပုံကျဲမှုကြောင့်စစ်ပေးတင်းရှောင်သူတွေရောရွာသားတွေပါကုန်းတာချုပ်ခမ်းရွာဘက်ကိုဆက်လက်ထွက်ပြေးတင်းရှောင်နေကြရပါတယ်တစ်တုံညာနှစ်ခုစစ်စင်ရေးဒုတိယပိုင်းနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်နောင်ချုံမှာအရက်သား20နီးပါးတေဆုံးခဲ့ပြီး20နီးပါးဒဏ်ရာရရှိခဲ့ပါတယ်နေအိမ်အလုံးရေ30ကျော်ဘုံကြီးကျောင်းနဲ့စာတင်ကျောင်းဆောင်30ကျော်လည်းထိမှန်ပျက်စီးခဲ့ပြီးဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ
ကချင်တရုတ်နယ်စတီဒါကကံပိုက်တီမျိုးကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့ကတင်ပိုက်လိုက်ပြီလို့ဒေသခံတွေကပြောပါရယ်။ရှမ်းကရင်နီနယ်စဖဲခုံမြို့နယ်အနောက်ဘက်ခြမ်းကဘန်ကောက်စစ်ရှောင်စခန်းကိုစစ်တပ်ကလေကြောင်းကနေပုံကျဲခဲ့လို့တယောက်သေဆုံးခဲ့ပြီးနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါရယ်။
တော်ရရှင်လည်းခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသာသတင်းလောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ VOA ရဲ့ဂျာတာတင်ပြနေနေ့ညဘက်အတန်လွင့်စီစဉ်တကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။ VOA ကိုစာရေးသားလို့ရတယ်ဆိုရင်တော့တော်တာရှင်နေအနေနဲ့ bamis@voanews.com ကိုရေးသားနိုင်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုမဆုမြမွန်ကတလဲပြောပြပါအောင်မယ
်။မြန်မာနိုင်ငံတဝမ်းမှာပဋိပက္ခတွေပုံမကျဲပြန့်လာနေတာနဲ့အတူကလင်းငယ်တွေကိုအရေးပေါ်ကာကွယ်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂကလင်းတကယ်ဆောင်ရှောက်ရေး UNICEF အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကပြောကြားလိုက်ပါတယ်။စစ်ပွဲတွေအပြင်ရာသီဥတုပြောင်းလဲမှုဆိုးကျိုးတွေကကလင်းငယ်နဲ့မိသားစုတွေအပေါ်ဘယ်တော့မှမနဲ့မတူတဲ့ဘေးရန်ကျရောက်နိုင်မယ့်အခြေအနေကြုံနေတယ်လို့သူကိုယ်တိုင်စစ်ပွဲဖြစ်တဲ့နေရာတွေကိုတွားရောက်ခဲ့တဲ့ UNICEF အမှုဆောင်ဒါရိုက်တာ Chad Cheban ကဒီကနေ့ကြေညာချက်ထုတ်ပြန်တာပါမြန်မာနိုင်ငံတဝမ်းမှာပြည်ရင်းဒုက္ခသည်ဖြစ်နေသူ3000ခွဲနီးပါးမှာ40ရာခိုင်နှုန်းလောက်ကကလေးငယ်နဲ့အမျိုးသမီးတွေဖြစ်တယ်လို့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်American ရွေးကောက်ခံသမ္မတ Donald Trump ကဒီပြည်ထောင်စုရှေ့နေချုပ်တာဝန်ပေးမယ်လို့ရွေးချယ်ထားတဲ့လွှတ်တော်အမတ်ဟောင်း Matt Gaetz အပေါ်လွှတ်တော်ရင်းစုံစမ်းထားတဲ့အစီရင်ခံစာလူသိရှင်ကြားထုတ်ပြန်နိုင်ရေးသဘောတူညီမှုမရဖြစ်နေပါဗျ။အသက်မပြည့်သေးသူနဲ့လိင်ဆက်ဆံမှုဒီမူရည်ဆေးသုံးဆက်မှုစတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အောက်လွှတ်တော်ကျင့်ဝတ်ဆရာကော်မတီကစုံစမ်းစစ်ဆေးထားတဲ့အစီရင်ခံစာထုတ်ပြန်တဲ့မတဲ့ဗုဒ္ဓနေ့ရုံးကကော်မတီတွင်စည်းဝေးခဲ့ပေမဲ့ Republican အမတ်တွေကကန့်ကွက်ခဲ့တာကြောင့်ဘုံသဘောတူညီမှုမရခဲ့ဘူးလို့ Democrat အမတ်တွေကပြောပါဗျ။အစ္စရေးဝန်ကြီးချုပ်နဲ့အစ္စရေးကာကွယ်ရေးဝန်ကြီးဟောင်းတို့ကိုတော့ပြည်ပြည်ဆိုင်ရာယာစွေတရားရုံး ICC ကဖာဝရန်ထုတ်လိုက်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာကျူးလွန်ခဲ့တဲ့ဆက်ရာစွေမှုလူသားမှုအပေါ်ကျူးလွန်တဲ့ပြစ်မှုတွေကြောင့်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူနဲ့အရင်ကာကွယ်ရေးဝန်ကြီးယိုအက်ဖ်ဂလန်ဒိုနှစ်ယောက်ကိုဖာဝရန်ထုတ်လိုက်တယ်လို့ ICC တရားရုံးရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ICC တရားရုံးဟာအတိတ်ပဲမရှိဖာဝရန်နေထုတ်ပြန်ပြီးတော့တရားရုံးရဲ့တရားဝင်မှုမဲ့အောင်လုပ်နေတယ်လို့အစ္စရေးနိုင်ငံသားဝန်ကြီးကဘက်ကတုံ့ပြန်ပါတယ်ရှင်။
ဒရင်ချင်းကျုပ်တွေကိုမတ်ဆူမြတ်မွန်ပြောသွားတာပါဒီကနေ့အတန်းလွင့်အစည်းအဝေးကိုတင်ဆက်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လုပ်ရေးမှုကအလိမ်မှာဖြစ်ပါတယ်အတန်းပတ်နဲ့ရုပ်တံအင်ဂျင်နီယာတွေကတော့နယ်ဆင်လိုပက်စ်နဲ့တီယန်ဝမ်တို့ဖြစ်ပါတယ်အခုထုတ်လုပ်ရတဲ့အတန်းလွင့်အစည်းအဝေးကိုဗီအိုအေဝက်ဘ်ဆိုက်နဲ့ယူတျူးစာမျက်နှာတွေမှာလည်းကြည့်ရှုနားတ This program has come to you.